to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇူလိုင်လ14ရက် VOA American တန်ရဲ့တင်းနေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းနေနေညပိုင်းသတင်းတွေကိုခုသားညုံနဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်ယူရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်တာဟာ Donald Trump ကသမ္မတဟောင်းအိုဘားမားပေါ်မှာမလိုတဲ့စိတ်နဲ့တမင်လုပ်ခဲ့တာဖြစ်တယ်လို့ဗြိတိန်သံမတ်ကယူဆတယ်လို့ထပ်မံထွက်ပေါ်လာတဲ့တန်တမာမတန်းတွေကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းတန်နေမြို့ရဲ့အရှိတောင်ဘက်မှာပြင်အား 9.3 မဂနီကျူးရှိတဲ့ငြင်းတစ်ခုဒီနေ့ထပ်မံလုပ်ခတ်သွားခဲ့ပါတယ်။အိန္ဒိယနိုင်ငံဟာမနေ့ဖြန်တလနေ့မှာတော့လက္ခဏာပေါ်ကိုဂျူတူဇင်းလွတ်တင်သွားမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကြားကြဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့မြန်မာနိုင်ငံတဝမ်းမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေဖြစ်နေတဲ့အတွက်မြေပြူရာနဲ့ရေဘေးအန္တရာယ်အထူးသတိထားဖို့အပြင်ရေဘေးသင့်ပြည်သူတွေအနေနဲ့ကျန်းမာရေးအသိပေးသတိပေးချက်တွေကိုအထူးလိုက်နာဖို့လိုတဲ့အကြောင်
းနံပါတ်1ကတော့ရေဘေးသင့်တဲ့အခါမှာတောက်ရေအခက်အခဲဖြစ်တယ်ဒီကြတော့ကျွန်တော်ဒီကလိုရီဆက်ထားတဲ့ရေစမိုးရေတန်းကိုပတ်ဖို့လိုတယ်နောက်တစ်ခုကတော့ဒီမွေးအန္တရာယ်သတိထားရတယ်ရေဘေး
အေယာဗရီတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောသွားတာပါအပြည့်အစုံကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာရေးရာဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့အရင်သမ္မတဟောင်းဘရက်အိုဘားမားအပေါ်မှာမလို့မုန်းတာစိတ်နဲ့တန်တမာရေးရတမင်သက်သက်ဖျက်လို့ဖျက်ဆီးလုပ်တဲ့လို့ရဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သမ္မတဟောင်းကမှတ်ယူတယ်လို့ဗြိတိန်သတင်းစာကဒီနေ့မှထပ်မံဖော်ပြလိုက်ပါတယ်။ဗြိတိန်သမ္မတဟောင်းကင်ဒါရော့ရဲ့ပေါက်ကြားသွားတဲ့တန်တမာမတန်းအစ်စ်တီနောက်ထပ်ထွက်ပေါ်လာခဲ့ပြီးသမီးတို့သတင်းစာကဒီနေ့မှဖော်ပြလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဗြိတိန်သမ္မတဟောင်းဒါရော့ရဲ့တန်တမာမတန်းတချို့ပေါက်ကြားသွားခဲ့ပြီးအဲဒီမှာသူကအမေရိကန်သမ္မတထရမ့်ဟာအသုံးမချတဲ့သူအလုံးမဖြစ်တဲ့သူစသဖြင့်ဝေဖန်ထားတာဖြစ်ပြီးဒါကိုသမေယုတ်သတင်းစာကဖော်ပြခဲ့တာဖြစ်ပါတယ်။အဲဒီတန်တမာမတန်းတချို့ပေါက်ကြားခဲ့တာနဲ့ပတ်သက်ပြီးသမ္မတထရမ့်ကလည်း Twitter ကနေတုံ့ပြန်လိုက်ပြီးတော့သမ္မတကြီးဒါရော့ကတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကယာရုကနေနှုတ်ထွက်သွားခဲ့ပါတယ်။သမ္မတထရမ့်ကသမ္မတကြီးဒါရော့ကအလုံးကိုမိုင်မဲတဲ့ယူတယောက်ဖြစ်ပြီးသူ့အနေနဲ့ဗြိတိန်သမ္မတကြီးကိုဘယ်တော့မှဆက်ဆံတော့မှာမဟုတ်ဘူးလို့ပြောပါတယ်။အဲဒီချင်းနမတန်းတွေကိုဗြိတိန်ဆိုရရဲ့အခြေခံတောင်းဝန်ရှိသူတချို့အတွက်ကိုပဲရည်ရွယ်ပြီးတော့ပြပို့ခဲ့တာပါ။တချိန်တည်းမှာပဲအခုလိုသတင်းပေါက်ကြားတာတွေဟာဥရောပကနေဗြိတိန်ခွဲထွက်ရေးကိုလိုလားတဲ့သူတွေကြောင့်ဖြစ်တယ်ဆိုပြီးတော့လည်းဖော်ပြနေကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတွင်းကတရားမဝင်နိုင်ငံခြားသားတွေကိုနေရာပြန်ပို့ဖို့ဖမ်းဆီးမှုတွေနိုင်ငံဟွာအခုတနင်္ဂနွေနေ့မှာစတင်ဖို့ရှိနေပါတယ်။ Chicago, Los Angeles နဲ့ New York မြို့ကြီးတွေအပါအဝင်အမေရိကန်မြို့ကြီးတွေမှာရှိတဲ့မိသားစုရာခိုင်နှုန်းကိုအမေရိကန်လူမှုကြီးကြပ်ရေးနဲ့အောက်ခွန် ICE တာဝန်ရှိသူတွေကဖမ်းဆီးဖို့ဆောင်ရွက်ထားတာပါ။ဒါကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေတုန်းကအတည်ပြုမိန့်ထုတ်ထားပါတယ်။လူမှုကြီးကြပ်ရေးအမှုတွေရင်ဆိုင်နေရတဲ့ဗဟုအမေရိကနိုင်ငံတွေကလူတွေကို ICE တာဝန်ရှိသူတွေကအများစုပြစ်မှတ်ထားဖမ်းဆီးမယ်လို့ ICE ရဲ့ယာယီညွှန်ကြားရေးမှူး Matthew Evans ကပြောပါတယ်။ရှစ်ပြောင်းဝင်ရောက်သူတွေကိုဖြိုခွက်မယ်ဆိုတဲ့ရွေးကောက်ပွဲဂရိကဝတ်ကြောင့်သူကမဲထည့်ခဲ့ကြသူတွေကတော့သမ္မတထရမ့်ရဲ့ဒီလုပ်ရက်ကိုကျေနပ်လက်ခံမယ်လို့ခန့်မှန်းပါပါတယ်။မိသားစုတွေကိုပြစ်မှတ်ထားတာဆိုရင်လူမဆန်တဲ့လုပ်ရက်လို့ကြေညာပြီးတော့ဒီဆောင်ရွက်ချက်တွေပေါ်မှာတော့ဒီမိုကရက်တီကရှုံ့ချပါတယ်။အများစုဒီမိုကရက်မျိုးတွေဖြစ်ကြတဲ့မြို့တော်ဝင်အများစုကတော့ထန်နေပြန်ပူရေးလုပ်ငန်းစဉ်မှာလူမှုကြီးကြပ်ရေးနဲ့အခောက်အကွန်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတဲ့သူ့ရဲ့မူဝါဒတွေကိုထားလောင်းပြောဆိုထားပြီးတော့ကိုယ့်ရဲ့အခွင့်အရေးကိုနားလည်သိရှိနိုင်ဖို့အတွက်လူတွေခေါ်ဆိုအကူအညီတောင်းနိုင်မဲ့တယ်လီဖုန်းလိုင်းတွေကိုကြီးညာထားပါတယ်။အမေရိကန်ပြည်တော်စုကိုတရားမဝင်ဝင်ရောက်လာတဲ့တန်းနဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးဖို့ရည်ရွယ်တယ်လို့သမ္မတထရမ့်က Twitter မှာရေးသားပြီးတော့အစိုးရတာဝန်ရှိသူတွေကတော့လူပေါင်း2000လောက်ကိုပြစ်မှတ်ထားဖမ်းဆီးမယ်လို့ပြောဆိုထားပါတယ်
။အမေရိကန်ပြည်တော်စုနယူးယောက်မြို့မန်ဟတ်တန်အနောက်ဘက်ချမ်းမှာစနေနေ့ညနေပိုင်းကလျှက်စစ်မီးပြတ်တောက်ပြတ်သွားတဲ့အတွက်ညသကောင်မတိုင်ပြတ်တော့တောက်ခဲ့ပြီးရအောင်ညသကောင်မတိုင်ခင်မှာတော့မီးပြန်ရသွားပြီဖြစ်တယ်လို့ညောင်မျိုးတောင်းရှိသူတွေကပြောကြားလိုက်ပါတယ်စနေနေ့ညနေပိုင်း 6:48 မိနစ်မှာမီးစတင်ပြတ်သွားတာဖြစ်ပြီးတော့အင်ဂျီနဲ့စီးပွားရေးလုပ်ငန်းစုစုပေါင်း 9,200 လောက်လျှက်စစ်မီးပြတ်တောက်ခဲ့တယ်လို့ Count Edison လျှက်စစ်ကုမ္ပဏီကပြောပါတယ်မီးပြတ်ခဲ့ရတာဟာညောင်မျိုးရဲ့တက်တန်းချာမြင့်နေပြီဖြစ်တဲ့အခြေခံအဆောက်အအုံတွေကြောင့်မဟုတ်ဘူးလို့ပြည်내အုပ်ချုပ်ရေးမှူး Andrew Cuomo ကပြောပါတယ် Gonazin Company ဟာသူတို့ရဲ့လျှက်စစ်မီးပေးဝေရေးစနစ်နဲ့ပတ်သက်ပြီးတော့ပုံမှန်အစစ်မြင့်ပေးနေတာဖြစ်တယ်လို့လည်းဖီနယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပြင်ညောင်မြို့မှာအခုလောက်အတိုင်းအတာထိမီးပြတ်လို့မရနိုင်ဘူးလို့လည်းပြောခဲ့ပါတယ်။ညောင်မြို့တောင်ဝရှိသူတွေကညသကောင်မှာအလုံးမီးပြန်လာအောင်လုပ်ပေးမယ်လို့ကတိပေးခဲ့ပြီးသကောင်မတိုင်းခင်မှာပဲမီးပြန်ရခဲ့တာပါ။မီးပြတ်သွားတဲ့အချိန်တွင်မြို့ကနေချင်းချင်းကူညီခဲ့ကြတဲ့အတွက်လည်းကျေးဇူးတင်တယ်လို့မေချကူအမှုကပြောပါတယ်။အဲ့လိုမီးပြတ်သွားတာကြောင့်မီးပွိုင်းတွေအလုံးမလုံးတော့သလိုမြောက်ရထားတွေတက်လီကားတွေနဲ့လေးပိစက်တွေလည်းရပ်တန့်သွားခဲ့ပါတယ်။ဒါပြင်ညောင်မြို့ Madison Square Garden မှာကျင်းပနေတဲ့ Jennifer Lopez ရဲ့ stage show ပွဲဟာလည်းတချင်းလေးပုံမြောက်မှာရပ်သွားပြီးတော့ပွဲကိုလည်းဖျက်လိုက်ရပါတယ်။1989ခုနှစ်ညောင်မြို့မှာအပူလိုင်းဖျက်နေချိန်ပြီးခဲ့တဲ့ဒီမီးဖျက်နေချိန်မှာပဲမီးပြတ်ခဲ့တာဟာ42နှစ်မြောက်ပြေခဲ့ပြီးတဲ့နောက်မှာအခုလိုထပ်ပြီးတော့မီးပြတ်တာဖြစ်ပါတယ်ခင်ဗျာ
မက္ဆီကိုပင်လယ်ကွေးကလာတဲ့ဘယ်ရီအပူပိုင်းမုန်တိုင်းဟာတနအီကို85ကီလိုမီတာမိုင်အားဖြင့်ဆိုတော့46မိုင်နှုန်းနဲ့အမေရိကန်ပြောင်စုလူဝီစီယားနားပြည်နယ်နောက်ဖက်ခြမ်းကိုဖျက်ကျော်တိုက်ခိုက်နေပြီလို့အမေရိကန်ပြောင်စုရဲ့ဟာရီကိန်းမုန်တိုင်းဗဟုထဏာကထုတ်ပြန်ကြေညာပါတယ်ဘရီမုန်တိုင်းကြောင့်မလို့ရေကြီးရေရှမ်းတာတွေဖြစ်ပြီးတော့တက်အန္တရာယ်တွေပါစိုးရိမ်ရတယ်လို့ကြေညာထားပါတယ်။မုန်တိုင်းကြောင့်မလို့လူဝီဇီယားနားပြည်နယ်တောင်ဘက်ချမ်းမှာမိုးရင်ချိန်9လက်မကနေပြီးတော့10လက်မကျော်အထိရွာသွန်းမှုခံမှန်းပြီးတချို့နေရာတွေမှာဆိုရင်တော့မိုးရင်ချိန်19လက်မကျော်အထိကိုရွာမယ်လို့မှန်းထားပါတယ်။ Mrs. P Valley ရဲ့အောက်ပိုင်းဒေသတွေမှာဆိုရင်တော့မိုးရင်ချိန်4လက်မကနေပြီးတော့10လက်မလောက်အထိရွာဖို့ခံမှန်းထားပြီးတချို့နေရာတွေမှာမိုးရင်ချိန်17လက်မလောက်အထိရွာဖို့မှန်းထားပါတယ်။မက္ဆီကိုပင်လယ်ကွေးကလာတဲ့ဘယ်ရီအပူပိုင်းမုန်တိုင်းဟာစတင်နေတုန်းကလူစီယန်နဲ့ပြည်နယ်ကဲယိုတန်းကနေကုန်းတွင်ဝင်ရောက်ပြီးတော့အနေရရှိတဲ့မုန်တိုင်းဖြစ်ရောက်လာတယ်လို့အမျိုးသားမုန်တိုင်းဗဟုကသတိပေးထားပါတယ်။မုန်တိုင်းကြောင့်ကဲယိုတန်းတလျှောက်နဲ့Mrs. P Valley အောက်ပိုင်းဒေသတွေမှာလေပြင်းထန်ပြီးတော့မိုးသည်ထန်စွာရွာသွန်းမယ်ဆိုပြီးသတိပေးထားပါတယ်။အခုဟာအစပဲရှိသေးတယ်။ဒါဟာပြည်နယ်တွင်းမှာရက်တန်ကြာရှိနေအောင်ပဲလို့လူစီယန်နဲ့ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးJohn Bill Edwards ကစတင်နေကပြောပါတယ်အခုအပူပိုင်းမုန်တိုင်းဟာဆိုလို့ရှိရင် Atlantic မုန်တိုင်းရာသီမှာတိုက်တဲ့ပထမဆုံးမုန်တိုင်းဖြစ်ပါတယ်ခင်ဗျာ
ယူအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတင်ရွေမှာ9မီတာ190 kHz 1505 MHz နဲ့ပြောထုတ်လည်ပေးနေပါရှင
်။ view ကနေတင်ရွေနေညပိုင်းနောက်ဆုံးရတင်တွေကိုတိုက်ရိုက်ထုတ်လည်ပေးနေပါရယ်။ Indonesia နိုင်ငံရှေ့ပိုင်းကဒါနိမြို့ရဲ့အရှေ့တောင်ဘက်မှာပြင်အား 9.3 magnitude ရှိတဲ့ငြင်းတစ်ခုဒီကနေ့မှာလှုပ်ခတ်သွားတယ်လို့ American ဘူမိတိုင်းတာလေလာဆောင်ကြီးဌာန USGS ကပြောလိုက်ပါရယ်။ငြင်းကဒါနိမြို့ရဲ့အရှေ့တောင်ဘက်မှာတရားကြောမြောက်အနက်6မိုင်လောက်မှာလှုပ်ခတ်သွားတာဖြစ်တယ်လို့ USGS အဖွဲ့ကပြောပါရယ်။ငြင်းကြောင့်တော့ဆူနာမီဖြစ်လာနိုင်ခြင်းမရှိဘူးလို့ Indonesia မိုးစလာဌာနကပြောပါရယ်။အဲဒီငြင်းလှုပ်သွားပြီးတဲ့နောက်ပြင်အား 9.3 အဆင့်ရှိတဲ့နောက်ဆက်တွဲငြင်းငယ်တစ်ခုလည်းဆက်ပြီးတော့လှုပ်သွားတယ်လို့ Indonesia မိုးစလာဌာနကသူတို့ရဲ့ internet ဆောင်မျက်နှာမှာဖော်ပြထားပါရယ်။ငြင်းကြောင့်တော့အခုချိန်ထိအဆောက်အုံတွေထိခိုက်ပျက်စီးတာမရှိသေးဘူးလို့ Indonesia နိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနကတာဝန်ရှိသူတွေဖြစ်တဲ့Exxon Super ကပြောပါတယ်ဒါပေမဲ့လူတွေကတော့ထိတ်လန့်တုန်လို့ပြီးတော့သူတို့ရဲ့အိမ်ဒီတွေကနေထွက်ပြေးခဲ့ကြပြီးတော့ပင်လယ်ကမ်းသတ်နားမှာနေတဲ့သူတို့ချို့ကလည်းကုန်းရမိုင်းတွေကိုရွှေ့ကုန်ကြတယ်လို့သူက Rider သတင်းဌာနကိုပြောပါတယ်ခင်ဗျာ
ဟောင်ကောင်ကတုတ်ပြည်မာကြီးနဲ့ဆက်နေတဲ့ရှာတင်ဆိုတဲ့ရပ်မှာတင်းနုနေဆန္ဒပြမှုတွင်ရဲတွေက Robert Dot တွေညှို့ရီတွေတုံးပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ရပါတယ်ဟောင်ကောင်မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာတရုတ်ပြည်မှာကြီးကဈေးတွေကုန်တွေနဲ့လူစီကားထင်ရှားတဲ့နေရာမှာဒုတိယနေ့ဖြစ်နေဒီကနေ့တင်းဦးနေနေဆက်ပြီးတော့ဆန္ဒပြနေကြတာပါမနေ့ကဆန္ဒပြမှုဖြစ်တဲ့ဟောင်ကောင်ကဒီရှောင်းရွှေနေရာဆိုလို့ရှိရင်တရုတ်ပြည်မှာကြီးကကုန်တွေတရုတ်ဈေးဆိုင်တွေအများပြားရှိတဲ့နေရာဖြစ်ပြီးဆန္ဒပြသူတွေဟာတရုတ်ကုန်တွေကိုပါကောင်းကဆန္ဒပြကြပါတယ်ရှောင်းရွှေမှာရှိတဲ့ဆိုင်တော်များများလဲဆန္ဒပြတဲ့လမ်းတစ်လျှောက်မှာပိတ်ထားလိုက်ရပါတယ်အဲ့ဒီဒေသဟာတရုတ်ပြည်မှာကြီးနဲ့ဟောင်ကောင်ဆက်ဆက်နေတဲ့နေရာဖြစ်ပြီးတော့ဟောင်ကောင်နဲ့အလုပ်လုပ်နေတဲ့တရုတ်ကုန်သည်တွေရဲ့ဆုံချက်ဖြစ်ပါတယ်။မနေ့ကတော့ဆန္ဒပြပွဲဟာအစောပိုင်းမှာညင်းညင်းညရှိခဲ့ပြီးနောက်ပိုင်းမှာလည်းဒီကနေ့လိုပဲအထီးယုံနှိမ်နင်းရဲတွေနဲ့ဆန္ဒပြသူတွေကြားရုံးဆန်ခတ်ဖြစ်ခဲ့ပါတယ်။ဟောင်ကောင်မှာအခုဆိုလို့ရှိရင်စနေတနင်္ဂနွေတိုင်းလိုလိုပဲဆန္ဒပြမှုတွေဖြစ်နေတာအတန်ကြာနေပါပြီ။တရုတ်နိုင်ငံရဲ့ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးဥပဒေချမ်းအတည်ပြုပေးဖို့ဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တဲ့နောက်မချေနှက်တဲ့အတွက်ဟောင်ကောင်ပြည်သူတွေကဆန္ဒပြခဲ့ရတာနေပြီးတော့တရုတ်စစ်ကြီးရဲ့ဆန္ဒပြမှုတွေပတ်စင်လို့ဖြစ်နေတာပါခင်ဗျာ။
အိန္ဒိယနိုင်ငံဟာမနက်ဖြန်တလနေ့မှာတော့လာကဘာပေါ်ကိုကျူတူတစင်းလွတ်ထင်သွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာသူတို့ရဲ့အာကာသဆိုင်ရာညီမှန်းချက်တွေကိုဖြည်းဖြည်းချင်းချက်ထွန်လာနေပြီးတော့အခုဒီချိန်လာကဘာပေါ်ကိုကျူတူလွတ်တင်မဲ့ကိစ္စကလည်းအိန္ဒိယနိုင်ငံရဲ့အရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်လာမှာပါ။တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့အိန္ဒိယနိုင်ငံဟာအမေရိကန်၊ရုရှားနဲ့တရုတ်နိုင်ငံပြီးရင်လာကဘာပေါ်ကိုကျူတူလွတ်တင်နိုင်တဲ့သတို့ထမြောက်နိုင်ငံဖြစ်လာမှာပါ။ အိန္ဒိယနိုင်ငံရဲ့အင်အားအကောင်းဆုံးဒုံးကြီးကလောက်မှာတောင်းမဲ့ရင်ဖြစ်တဲ့Chandrayaan 2ကိုတည်ဆောင်တော့မှာဖြစ်ပြီးတော့အဲ့ဒီဒုံးကြီးကိုတော့အိန္ဒိယနိုင်ငံအရှေ့ပိုင်း Sriharikota မြို့ကနေပြတ်တော့မှာဖြစ်ပါတယ်။ Chandrayaan 2ရေပေါ်မှာလာကဘာကိုပတ်ပြီးတော့လာဘော်ကိုဆင်းသက်ပြီးရှောက်သွားနိုင်မှာလည်းဖြစ်ပါတယ်။ဒါပေမဲ့အဓိကစိန်ခေါ်မှုတစ်ခုကတော့နောက်ရက်50အကြာမှာဖြစ်ပြီးတော့အဲ့ဒီခါကျရင် Chandrayaan 2ဒီရင်ဟာအခုအချိန်ထိဗန်နိုင်ငံကမှမလုပ်နိုင်သေးတဲ့လာရဲ့တောင်ဝင်ရိုးစွန်းကိုဆင်းသက်ဖို့ကြိုးစားသွားမှာပါ။အကသာသိပ္ပံပညာရှင်တွေကတော့လာရဲ့တောင်ဝင်ရိုးစွန်းဟာရေရှိနိုင်တယ်လို့ယူဆတာကြောင့်စိတ်ဝင်စားဖို့ကောင်းတယ်လို့ပြောလိုက်ပါတယ်။အဲ့ဒီရင်ဟာလာဘော်မှာ14အကြာရှိသွားမှာဖြစ်ပြီးတော့လာရဲ့မျက်နှာပြင်ကိုတပ်ပုံရိုက်ပြီးတော့မိဘုံဆွဲတာစမ်းသပ်မှုတွေလုပ်ပြီးတော့လာဘော်မှာရေရဲ့အရေးလက္ခဏာရှိမရှိဆိုတာတွေကိုရှာဖွေသွားမှာဖြစ်လို့လာရဲ့မြေမျက်နှာသင်္ဘေအနေထားနဲ့ဘူးဗေဒတွေကိုလည်းအကဲဖြတ်တာတွေလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။နီပေါ်နိုင်ငံမှာပြီးခဲ့တဲ့3ရက်တွင်ရေကြီးတာတွေမြေပြူတာတွေကြောင့်တစ်ဆုံတဲ့ရေတွက်ဟာအခုတနည်းအနေနဲ့ထိတွက်ချက်အရ48ဦးရှိသွားပြီဖြစ်ပါတယ်။ပျောက်ဆုံးနေသူတွေနဲ့ဒဏ်ရာရသူတွေလည်းရှိတယ်လို့အစိုးရကနေပြီးတော့ကြေညာထားပါတယ်။နီပေါ်နိုင်ငံရဲ့တောင်တန်းဒေသမှာပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးတော့မုတ်တုံမိုးတွေပြင်းထန်ထန်ရွာသွန်းပြီးတဲ့နောက်တိုင်းမီဟွမ်းကလမ်းတွေသဒ္ဓါတွေပျက်စီးရေကြီးရေရှမ်းလာတွေကြုံခဲ့ရပါတယ်။တစ်ဆုံးသူ48ဦးရှိပြီးတော့ဒဏ်ရာရသူက28ဦးရှိတယ်လို့နီပေါ်ပြည်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ပျောက်ဆုံးနေသူက29ဦးရှိတယ်လို့ဆိုပါတယ်။ရုပ်သံသတင်းတွေမှာတော့ဒီတောင်ပိုင်းလွင်ပြင်တွေမှာရေပြင်ကြက်ကြီးတွေပေါ်မှာအိမ်အမိုးတွေနဲ့လူတွေသူတို့ရဲ့ထုတ်ပိုးတွေကိုခေါင်းပေါ်ရွက်ပြီးတော့ရင်ပတ်လောက်နဲ့တဲ့ရေပြင်နဲ့ရှောက်သွားနေတာကိုမြင်ရပါတယ်ခင်ဗျာ။
တရင်ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တွေကိုကိုရနိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဆက်သွယ်မေးမြန်းချက်နဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်မြန်မာနိုင်ငံတဝန်းမုတ်တုံလျာကောင်းမိုးများရေကြီးပြီးတော့ရေလွှမ်းမှုတွေဖြစ်နေလို့မြစ်ကမ်းနဘေးပြည်သူတွေရေပြိုကျမှုနဲ့ရေဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနယ်စပ်လာပေတာညွှန်ကြားမှုဦးစီးဌာနကအထူးသတိပေးပြောဆိုလိုက်ပါတယ်ရေဘေးသင့်ပြည်သူတွေအနေနဲ့ကျန်းမာရေးအသိပေးပညာရေးအသိပေးချက်တွေကိုအထူးလိုက်နာဖို့လဲကျန်းမာရေးဦးစီးဌာနကအရေးပေါ်သတိပေးထားပါတယ်မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဒီသတင်းမှတ်တွေထဲမုတ်တုံလေးအကောင်မီမိုးစတိုက်တီးထန်စွာရွာသွန်းနေတဲ့အတွက်မြန်မာနိုင်ငံတဝန်းအထူးသဖြင့်ကချင်ပြည်နယ်အေရဝတီတိုင်းနဲ့ရခိုင်ပြည်နယ်ပါဝင်တိုင်းဒေသကြီးတချို့မှာတော့အေရဝတီမြစ်ချင်းတွင်းအပါဝင်မြေရေတွေကစိုးရိမ်မက်ကျော်လို့မြင့်တက်လာနေလို့ဒေသခံပြည်သူတော်တော်များများရေဘေးသင့်နေကြရပါတယ်။ရှေ့သတင်းမှတ်တွေအထိလည်းမိုးစတိုက်ရွာသွန်းနိုင်ခြေရှိသလိုစိုးရိမ်မက်ကျော်လို့နဲ့အထိမြေရေရှမ်းမှုတွေဖြစ်နိုင်လို့ပြည်သူတွေအနေနဲ့အထူးသတိထားကြဖို့နဲ့ဒီကနေ့တိုင်းဒေသတွေရှိချက်မိုးလေဝသနောက်ဆုံးအခြေအနေကိုတော့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်
။ဘုတ်တော်အားကောင်းတယ်။ဘုတ်တော်အားကောင်းတဲ့အခါမှာကျွန်တော်တို့အဓိကတော့ရခိုင်ကျောင်းသားအနေနဲ့ဟောတဲ့နောက်ကျောင်းသားတွေမှာဒီကနေ့ဦးကြီးကတော့နေရာခွင့်ဦးကြီးကလို့ကျွန်တော်တို့ဖြစ်နေပါတော့။ဒီကနေ့ကထပိုင်းဒီကနေ့မှာနေရာခွင့်ဦးကြီးကလို့ဒီကနေ့ဦးကြီးကလို့ဖြစ်တိုက်ဖြစ်တယ်။ဒါနဲ့ချင်းချင်းမှာကျွန်တော်တို့အရာကြီးဆင်းနေမြောက်ပြည်တွေမှာကျွန်တော်တို့အမြင်နေတဲ့နာတဲ့အခွင့်အရေးရှိပါတယ်။နေရာကြီးမြန်မာကျွန်တော်တို့ဒီကနေ့ပါတော့ဒီကနေ့မှာတော့သူရင်းမဲ့ရောက်ပြီးတော့မှဆရာကြီးကရောက်ကဆက်နေပြီလေဗမောရှိကူဒီကနေ့မှာတော့ကျွန်တော်လက်ရှိမှာတော့ဆိုရင်လည်းကိုတပီတော့ကျော်နေတဲ့အခြေအနေရှိနော်နောက်ကျွန်တော်ဗမောနဲ့ရှိကူကတော့ဒီမနေ့ကဆိုတော့ဒါတော့တပီတော့ဆက်ဆက်လာနိုင်တဲ့နေသားမျိုးတွေရှိပါလေရှင်းနေပြီဆန်ဒီကတော့ဒါမနေ့အနည်းအားသာပြီးတော့မှကျွန်တော်တို့ဆိုရင်လည်းကျော်သွားတဲ့နေသားရှိပါလေလက်ရှိမှာတော့ဆိုရင်မဲ့အဲမှာတပီနီးပါးတော့ရှိနေတဲ့နေသားမျိုးရှိပါလေဘာလဲဒီအထက်ဘက်မှာမိုးရတယ်နောက်အဲတော့တော့ဒီဆက်ပြီးတော့ကောင်းနေဦးမှာဖြစ်တဲ့ကြောင့်ကျွန်တော်တို့ကြံပြီးတော့အမိတ်လာနိုင်တဲ့အနေအထားကိုကြည့်ရပါမယ်။နောက်ကျောင်းဒီနေရာခွဲမှုကြီးနေတဲ့ဒီကနေ့ဦးကြီးရဲ့နေသားမှာဆိုင်ပြီးဒီနေရာမှာရှိတဲ့ရေတွေချောင်းနေမှာလည်းကျွန်တော်တို့ဒီကြီးဆောင်ကြီးကနေနေထားလို့ရှိရတယ်။ဒီဒုတိယအနေနဲ့မြန်မာကျွန်တော်မှာတော့ကျွန်တော်မင်းညာသူ့ရင်မှာကိုရောက်သွားပြီးတော့မှတကယ်အောက်ဆီဂျင်ပြည့်တဲ့ကြောက်တော်မှာပေါ့ကြောက်တော်မှာတော့သူကတော့သူ့ရင်မှာထပ်ဖို့ကျွန်တော်တို့အားရလေးဆင်းနေကြပါတော့ဒီနေရာတော့ကျွန်တော်တို့မြစ်တလူတွေနေထားလို့ရှိတယ်အဲ့လိုပဲဒီလေးမျိုးမြောက်ဦးပေါ့နော်မြောက်ဦးမှာတော့ကျွန်တော်တို့လက်ရှိမှာတော့အစိုးရမှတဲ့အချက်ကိုဒီဘက်တော့ဆက်တဲ့နိုင်ငံလေးဆောင်ကလေးရှိတယ်ခင်ဗျာ
မြေကမ်းတဘေးနေထိုင်သူတွေအနေနဲ့မြေပြိုကျမှုအန္တရာယ်ပါဝင်တဘာဝဘေးအနေနဲ့မိုးလေဝသအထူးသတိပေးကြညာချက်တွေကိုမျက်ခြေမပြတ်နားဆွင့်ထားပြီးလိုက်နာကြဖို့ကိုလည်းမိုးစလညွန့်ချုပ်ကသတိပေးပါတယ
်အရင်ကတော့ဒီမြေတွေမြေတွေလာပြီးသူ့ရင်မရောက်လာပြီးဆိုတော့အရင်ကတော့ဒီမြေကမ်းဘီးနွားမှာနေကြရင်တော့အနေနဲ့ရတယ်ခနော်ဒီဘေးကင်းလို့တဲ့နေရာမျိုးကိုကျွန်တော်ရှူပြောင်းနေဆိုင်နေပါတယ်အရင်ကမှရောက်လာနိုင်တော့တဲ့နေရာမျိုးတွေ ရှိမှနိုင်လို့မြင်နေတာငါတို့ရည်ကြီးလာရင်ဒါကျွန်တော်တို့ဖုန်းမှပြေချင်ပါတော့ကျွန်တော်တို့ပြပါလာနိုင်ရောပါလာနိုင်တဲ့ကြောင့်ဒီကတော့ဒီလိုရည်ရည်ရမှရှိတဲ့ဟောပါပြီးအနေနဲ့ကာဝေးရဲ့အဖွဲ့ကြီးနဲ့လည်းကျွန်တော်လည်းနာဆောင်ဖို့တော့ဟိုပါတယ်ခင်ဗျာ
လက်တလုံးမှာတော့တာဝန်ရှိတဲ့သူတွေဘက်ကရေဘေးလွတ်ရာကုမြင့်နေရာတွေစာတင်ကြောင်ဖုန်းကြီးကြောင်နဲ့ဖျားရှိခိုးကြောင်တွေမှာရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်နေရာချထားပေးပါတယ်ဒီလိုမျိုးလူအများစုစုဝေးနေထိုင်ရာရေဘေးစခန်းတွေမှာခိုးလုံနေရတဲ့ရေဘေးသင့်ပြည်သူတွေအနေနဲ့ကျန်းမာရေးအသိပညာပေးမှုတွေကိုအထူးလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့သတိပေးနှိုးဆော်နေပါတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကလည်းသတိပေးပါတယ်နံ
ပါတ်1ကတော့ရေဘေးသင့်တဲ့အခါမှာတောက်ရေအခက်အခဲဖြစ်တယ်ဒီကတော့ကျွန်တော်ကလေးဆရာတွေရေစမို့ဒီတန်းကိုပတ်ဖို့လိုတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ဒီမွေးအနေနဲ့တရီထားရတယ်ရေဘေးကြည့်လို့ရှိရင်မွေးအနေနဲ့တရီထားရတယ်မကျွန်တော်မွေးစစ်ဖြစ်ဖြစ်ဖြစ်သေးလေးထားတယ်နောက်တစ်ခုကတော့1 by 1 shop စားတော့ယူဆိုင်ဖို့လိုတယ်နောက်တစ်ခုကတော့လက်သေးဖို့ကဒီမှာကျတော့လက်မသေးဘူးရေရလည်းမတန့်ဘူးဘေးမှလည်းဆေးရရေရလည်းမရှိဘူးရေကြည့်ပေမဲ့ရုပ်ပြစားတော့လည်းခကြတော့ဒီအစာစိတ်တနာတာဖြစ်တတ်တယ်ပေါ့နော်ဒါမို့ဟိုအပေါ်ပါသွားဖို့ပေါ့သူ့ပေါင်းနေရတဲ့ခါကျတော့ဒီဟာဒုက္ခရောက်တယ်အဲ့ဒါတွေကလည်းကူးဆွဲရောကဖြစ်နိုင်တယ်နောက်တစ်ခုကတော့အမှိုက်ဆွတာပေါ့ဒီမှာလည်းပဲရိုဒီယက်ဆိုအမှိုက်ဆွတဲ့ရေဘေးကလေးကနေမှာဒီနားမှာရင်ကောင်းနေအောင်ပြီးတော့ကလေးတွေလည်းဝန်းသွားတာလည်းဆိုတော့ဒီကုဆေကသတိထားဖို့လိုပါတယ်ကျန်တာကတော့ဟိုပေါ့ဟိုအေးမမီကိုပေါ့ဒီလည်းကြည့်လို့ရှိရင်တော့ဒီအေးမမီကိုသတိထားပြီးတော့နေဆွေးနေဖို့လိုတယ်အခုကကလေးငယ်တွေနဲ့အသက်ကြီးတဲ့အဖိုးအဖွားကိုကုဆေဖို့လိုပါတယ်ဒီလိုမျိုးဒီမတ်တော်မလာခင်အဲဒါမုံတိုင်းတို့မဟုတ်ရေကြီးတာမြန်မာနိုင်ငံမှာနှစ်ဆင်ကျုံနေကြဖြစ်နေတော့နော်ရေဝဆေးအောင်ဖြန်ပြီးနော်ရေကောင်းရေတန်ရရှိရတာဒါလေးကိုလုံးကျွန်တော်တို့ကတော့အစားရကျိုးကျိုးမစနေမှာပါပါလေ
တဘာဝဘေးရည်ကူညီကောင်းစေဆောင်ရွက်ရေးစီမံချက်တွေနဲ့ဆောင်ရွက်ပေးနေကြပေမဲ့လို့ရေဘေးသင့်ဒေသတွေမှာတော့အရေးပေါ်လိုအပ်ချက်တွေရှိနေစေအခြေအနေဖြစ်ပြီးအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီထက်ပိုပြီးတော့မြန်မြန်ဆန်ဆန်နဲ့စနစ်တကျဆောင်ရွက်ပေးတယ်လို့လည်းရေဘေးသင့်ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်မဆုမွန်ပြောသွားတာပါရှင်အခုတော့တနင်္ဂနွေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးကံကိုတင်ဆက်ပေးပါမယ်။ကိုပိုင်တန်စင်တချင်းထောင်ကျော်ရေးဆက်ခဲ့သူတေးရီတေးစုစောင်းဦးလိုင်ဟာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာသူ့အမှုပညာနဲ့တက်ဆန်းသမျှပါဝင်ဖို့တနိဋ္ဌန်ချထားသူပါ။သူ့တချင်းတချို့ကလည်းဒီလိုသူ့ရည်ရွယ်ချက်ကိုထင်ဟပ်စေပါတယ်။တေးရီတေးစုစောင်းဦးလိုင်ကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်မြမရေးဆွေးနွေးကံမှာနားဆင်နိုင်ပါတယ်ရှင်။
ဆောင်းနိုင်ခု Washington DC ကိုရောက်နေတဲ့ခိုင်မှာကျမတို့ VOA ရုံးကိုလာပြီးတော့အင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ဟုတ်ကဲ့အခုဟိုပထမဆုံးပြောချင်တာအခုဒီ American နိုင်ငံမှာဟိုကိုဆောင်းလှိုင်ရဲ့တကူတော် show ပေါ့နော် Arrival One Man Show အခုစပြီးတော့လှည့်လည်နေတာပေါ့ပြည်နယ်နဲ့ပေါ့အဲ့ဖြောပြေပွဲတွေဖြစ်နေဖြစ်လာတဲ့အကြောင်းလေးပြောပြပေးပါအောင်
။ဟာကျွန်တော်ကဒီ America မှာ3နှစ်လောက်ခေတ္တလာရောက်နေထိုင်ပြီးတော့နေထိုင်မှုအစီအစဉ်ရှိတယ်လေအဲ့လိုအစီအစဉ်ရှိတော့အဲ့ဒီဒီလိုလာတဲ့အချိန်မှာရောက်ခါစားမှာဒီကျွန်တော်ရဲ့တကူတော် show တွေအမေရိကရဲ့မြို့ကြီးတွေမှာကျင်းပဖို့လွန်ခဲ့တဲ့တစ်နှစ်လောက်တည်းကကျွန်တော်တို့စီစဉ်နေတာပေါ့စီစဉ်ပြီးတော့ကျွန်တော်ဒီမြို့အသီးသီးမှာရှိတဲ့ကျွန်တော်ရဲ့တငယ်ချင်းတွေမိတ်ဆွေတွေကို event organizer အဖြစ်ကျွန်တော်မြတ်တရခံပြီးတော့ဒီအမေရိကမှာရှိတဲ့ major cities တွေမှာဒီ the arrival ဆိုတဲ့ခေါင်းစဉ်နဲ့တကူတော် show တွေလှည့်လည်တည်ဆူဖြောပြေးနေတာပေါ့
ဟုတ်ကဲ့အဲ့တော့အရင်ဒီဒီမှာရှိနေတဲ့ American မှာရှိနေတဲ့မြန်မာပြည်သက်တွေနဲ့ပြန်ပြီးထိတွေ့ခွင့်ရတာလေးရောဘယ်လိုနေလဲရှင
်ကျွန်တော်ကပြည်တွင်းမှာမဆိုဖြစ်တာကြာပြီလေပြည်တွင်းမှာမဆိုဖြစ်တာကြာတော့ကျွန်တော်ရဲ့ music musician life ပေါ့ကျွန်တော်ရဲ့ guitar သမားဘဝကိုဆက်လက်ပြီးတော့ထိမ့်သိမ့်နိုင်ဖို့ဟာကျွန်တော်ပြည်ပမှာတော့တခါလေးပွဲလေးတွေဆိုးတယ် Australia မှာဆိုးခဲ့တယ် Singapore မှာဆိုးခဲ့တယ်မလေးရှားမှာနည်းနည်းဆိုခဲ့တယ်အဲ့တော့အခုကျတော့အမေရိကမှာဆိုတာပေါ့လေဒီလိုကြမှာပဲကျွန်တော်ကပြည်တွင်းကပြည်သက်ကလည်းကျွန်တော်တချင်းဆိုနေသေးတယ်ဆိုတာကိုသူတို့ဟိုဟိုဖြစ်မယ်လေဟိုသိရမယ်ကျွန်တော်အမေရိကမှာကျတော့ကျွန်တော်ကိုအားပေးကြတဲ့ပြည်သက်ပေါင်းအများစွာမြို့ပေါင်းများစွာမှာရှိတယ်ကျွန်တော်မိတ်ဆွေပြည်သက်တွေနဲ့ကျွန်တော်ပြန်လဲစုံစည်းခွင့်လဲရတော့အဲနောက်တစ်ခုကကျွန်တော်ရဲ့ income လေးလဲဒီကျွန်တော်လူမှုရေးသမားဘဝ activist ဘဝစနေလောက်ဖြတ်တန်းပြီးတော့ income လေးလဲလိုတာနဲ့ကျွန်တော်ဒါဒီမှာဒီပွဲစဉ်နေကျင်းပရတဲ့ကျင်းဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့တကူတော့ပွဲစဉ်ပေါ့လေဒါနဲ့ဒီမြန်မာနိုင်ငံကနေကုဆောင်းလိုင်ဟိုထွက်လာတာပေါ့နော်ဘယ်လောက်ကြာပြီလဲရှင်ဖြစ်ပါ
ကျွန်တော်9နှစ်ကျော်သွားပြီမြန်မာနိုင်ငံထွက်လာတာ
ဟုတ်ကဲ့ဟိုမြန်မာနိုင်ငံကိုပြန်ပြစ်သေးလားဒီကြားရဲ
အဲကျွန်တော်ဟိုဟာကျွန်တော်အဖေဂျမားကြီးကြောင့်ကျွန်တော်တရက်နှစ်ရက်ပဲပြန်ပြစ်တယ်ခင်ဗျဒီကြားထဲမှာအဲတရက်နှစ်ကလည်းတူတူတိတ်တိတ်ပဲအဖေကိုပဲတစ်ချက်သွားကြည့်ပြီးတော့ကျွန်တော်ပြန်ဟိုဟာဟုတ
်ကဲ့အဲ့တော့ကိုဆောင်လိုင်ဒီပြပမှာတောက်လျှောက်နေနေတဲ့ကာလာတွင်ကိုဆောင်လိုင်ရဲ့ဒီအမှုပညာပေါ့နော်အထူးသဖြင့်ကိုဆောင်လိုင်ဟာအာတေးဆိုတာမကဘူးအထူးသဖြင့်နာမည်ကြီးတာကိုပိုင်တေးတချင်းတွေကိုရေးတဲ့နေရာမှာအပုပ်ပေါင်းများစွာမှာကိုပိုင်တချင်းဖြစ်ကိုရေးသားနိုင်ခဲ့တယ်အဲနောက်ပြီးတော့ဒီလိုမျိုးပေါ့နာမည်ကြီးအဆိုတော့တေးရေးဆရာတယောက်လည်းဖြစ်တော့ပြပမှာနေထိုင်တဲ့အချိန်မှာဒီလိုအမှုပညာဖန်တီးမှုတွေဆက်လုပ်ဖြစ်လာတယ်
ဟုတ်အခုခက်ကတော့ပြောင်းလဲသွားပြီလေကျွန်တော်တို့ကဒီပြည်တွင်းမှာနေထိုင်လားပြည်ပမှာနေထိုင်လားဆိုတော့အုတ်စီးတွေခြားနာခြင်းမရှိတော့ဆိုရှယ်မီဒီယာခက်အင်တာနက်ခက်ပေါ့အွန်လိုင်းပေါ်မှာ activity တွေအများကြီးလုပ်နိုင်ကြတယ်ကျွန်တော်ပြည်သက်တွေကကျွန်တော်အွန်လိုင်းပေါ်သချင်းတွေကိုကြည့်ရှုနိုင်ကြတယ် for free ပေါ့ဒါမှကျွန်တော်ပြည်သက်ကကျွန်တော်ဟာသချင်းတချို့ဆက်လက်လုပ်နေစေဆိုတာကိုတို့သတိထားမိမယ်နားဆင်ခွင့်ရမယ်ဆိုတော့ကျွန်တော်ကအဲ့ဒီ activity တွေကတော့တော်တော်များများလုတ်ဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့9နှစ်မှာပြည်တွင်းအောင်မပြန်ပြက်ပြန်မယ်လीလုတ်ဖြစ်ခဲ့ပါတ
ယ်အဲ့ဒီမှာကိုစောင်းလိုင်းအဲ့ဒီကိုပိုင်တေးချင်းနဲ့မှာဒီဒေါန်ဆန်းစုကြည်တို့ဒီ2015မဲဒီမဲဆွဲစီယုံရေးကာလာပေါ့နော်အဲ့ဒီမှာမိမိနိုင်မှဖြစ်မှာပါတချင်းလိုမျိုးနောက်တစ်ခါဒါနောက်ဒေါန်ဆန်းစုကြည်ဒီအကျဲချုပ်ဒီမြန်မာနိုင်ငံမှာအဲ့လိုပေါ့ဖိနှိပ်ခံကာလာတုန်းကညှော်လင့်ချက်တစုံတရာတို့နောက်တစ်ခါနောက်ဒေါန်ဆန်းစုကြည်ကိုရည်ရွယ်ပြီးတော့ဆိုခဲ့တဲ့မိမိနိုင်မှဖြစ်မှာပါလို့ပေါ့နော်ဒီနိုင်ငံရေးဆန်တဲ့တေးတချင်းမျိုးတွေကိုစောင်းလိုက်ဒီနောက်ပိုင်းမှာပေါ့เนาะတော်တော်လေးဒီခစ်စနစ်ကိုထင်ဟက်စေတဲ့ကိုပိုင်တချင်းနေရေးလာတာလေးတွေ့ရတယ်အရင်တုန်းကဒီဟိုအချစ်တချင်းနဲ့နာမည်ကြီးခဲ့တဲ့ကိုဆောင်လိုက်ပေါ့เนาะအဲ့လိုမျိုးဒီခစ်စနစ်နဲ့အညီကိုဆောင်လိုက်ရဲ့ကိုပိုင်တေးတချင်းနေဒီလိုပြောင်းလဲပြီးတော့ပေါ့လေအဲ့လိုရေးလာနိုင်တဲ့အချင်းကြီးအနေထားကိုလည်းပြောပြပ
ါငယ်စဉ်ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာစပယ်စီစီဆိုတာရှိတယ်လေကျွန်တော်တေးတချင်းနေလဲဆန်ဆာဖြတ်ရတော့ဖြတ်ရတဲ့အခါကျတော့ကျွန်တော်တို့ကဒီနိုင်ငံရေးတို့ဘာသာရေးတို့အဲ့လိုဟာမျိုးတွေကျွန်တော်ရေးလို့မရအောင်အချစ်တချင်းကိုပဲကျွန်တော်အခြေခံရေးရတယ်ဒါမှသူတို့ကထုတ်ဝေခွင့်ပြုတာ ਉਹ အဲ့တော့ဒါကြောင့်မြန်မာဂီတာလောကမှာဒီအချစ်တချင်းနေရာပဲနှစ်ပေါင်းများစွာလွှမ်းမိုးထားတာပေါ့လွှမ်းမိုးထားပြီးကျွန်တော်တို့တိုင်းပြည်လေးအပြောင်းအလဲဖြစ်တဲ့အချိန်မှာတော့ကျွန်တော်တို့အမှုပြည်သမားတွေတရတအားပါဝင်ရတာပေါ့ပါဝင်ပြီးတော့အနှိုးစော်ရတဲ့လှုံ့ဆော်ရတဲ့ကဏ္ဍတွေရှိတဲ့အခါကျတော့အဲ့ဒီအချိန်မှာပဲတပြိုင်နက်ကျွန်တော်ကအသက်အရွယ်လည်းမငယ်တော့ဘူးရင့်ကျက်လာခဲ့ပြီဆိုတော့ဒီတိုင်းပြည်ရဲ့ကျွန်တော်စိတ်ဝင်စားလေကျွန်တော်ဆို88တုန်းကစိတ်သက်သာတဲ့ကြောင်းသားဟုဆိုတော့ကျွန်တော်တို့ကဒီနိုင်ငံရေးလှုပ်ရှားမှုတွေမှာကျွန်တော်ကိုယ်တိုင်ပါဝင်ခဲ့တဲ့အပြင်စိတ်ဝင်စားမှုတွေတအားရှိတယ်လေရှိတယ်ဆိုတော့ကျွန်တော်တို့ကဒါကြောင့်ဒီအရွယ်မှာကျွန်တော်ကအချစ်တချင်းတဲ့ဆိုင်ခုနလိုအများပြည်သူနှိုးစော်ရေးအများပြည်သူရဲ့ဒီနိုင်ငံရေးအမြင်လူမှုရေးအမြင်ခံယူချက်အဆရှိတာတွေကိုကျွန်တော်ကဒီတစုံတစ်ခုနီးနဲ့ဒီတိုက်တွန်းနှိုးဆော်ဖို့ပေါ့လေအကောင်းဖက်တွေကျွန်တော်တို့ဖြစ်စေခြင်းနဲ့နိုင်ငံကိုကောင်းစေခြင်းနဲ့ဒီမိုကရေစီနိုင်ငံဖြစ်စေခြင်းနဲ့စေတနာဒီလိုဟာတွေနဲ့ကျွန်တော်တို့ကဥတီပီရေတော့အခြေသချင်းတွေနေပြီးခုနနိုင်ငံရေးလူမှုရေးရှုထောင့်တဲ့ချင်းတွေများသွားတာပေါ့ဒါပေမဲ့ဒါကိုပြန်ပြောရရင်တော့တိုင်းပြည်လေးအတွက်ထိုက်တဲ့ဒီလိုလိုအပ်တဲ့အချိန်မှာထိုက်တင်တဲ့သချင်းလေးတွေထုတ်လုပ်နိုင်ခဲ့ပေမဲ့ဒီလိုသချင်းတွေကမျော်လင့်ချက်တစုံတရာအတော့မစိုးပေါ်လေဒါပေမဲ့မမေနိုင်မှဖြစ်မဲ့လို့သချင်းမျိုးကသူကဟိုနေတိုင်းနားထောင်လို့ကောင်းတဲ့သချင်းမျိုးမဟုတ်လीမရွေးကောက်ပွဲရှိရင်တို့ဟလာဒီလိုနိုင်ငံရေးလှုပ်ရှားမှုတွေများပြတဲ့အချိန်တို့မှာပဲနားထောင်လို့ကောင်းတဲ့သချင်းဆိုတော့နေ့လူကနားထောင်တဲ့သချင်းမျိုးမဟုတ်တော့ဒါတွေလှုပ်ခဲ့တော့ညာလဲအချိန်ကာလအပိုင်းခြားတစ်ခုအထိပဲဒီသချင်းတွေကအဲဟိုကဖြစ်တာပေါ့နော်ပရိသတ်အတွက်တော့အကျိုးရှိခဲ့တာမျိုးရှိရင်ရှိပဲမယ်အချိန်ကာလအပိုင်းခြားတစ်ခုအထိပါပဲ
ဟုတ်ကဲ့အဲ့တော့အခုကိုပိုင်းဒေးတချင်းပေါင်းအပုပ်ပေါင်းဘယ်လောက်ရေးခဲ့လဲရှင်
တထောင်ကျော်သွားပြီခင်ဗျဟုတ်အဲ
့ဒါနှစ်ပေါင်းဘယ်နှစ်
အာကျွန်တော်18နှစ်ကျော်ကစရေးတယ်ဆိုတော့နှစ်ပေါင်း30နှစ်ပါရှိသွားပြီပေါ့
ဟုတ်ကဲ့အဲ့ဒီထဲမှာဒီကိုပိုင်းဒေးတချင်းနေထဲမှာအခုနောက်ပိုင်းကိုတိုင်အားရဆုံးပေါ့နော်ဒါတော့အမှုပညာရှင်တဦးနေနေတော့ကိုဖန်တီးခဲ့တဲ့ဒေးတချင်းတွေတော့အားလုံးတော့အားရတယ်ဒါပေမဲ့ခုကိုတိုင်အားရဆုံးနဲ့တကယ်ကိုကိုစိတ်ကြိုက်ဖန်တီးခဲ့တဲ့အပုတ်တရားဘလူး
အဲ့လိုမေးခွန်းလေးမေးရင်တော့ကျွန်တော်အမျက်ဖြေလေးရှိပါတယ်ဒီကျွန်တော်ရေးလိုက်တဲ့တချင်းလေးကျွန်တော်သားသမီးတွေပဲလीအဲ့တော့ဘသူကတော့ပို့လှတယ်ဘသူကတော့ရုပ်ဆိုးတယ်ပြောဖို့ကျွန်တော်တော့ခက်တာပေါ့လीသို့တော့ကျွန်တော်လည်းအားရပို့ပြီးအားရချိန်နှက်တဲ့ပရိသတ်နဲ့လည်းတသားတည်းချရတဲ့တချင်းတွေတော့အများကြီးရှိပါတယ်ဒီအဲ့တချင်းတွေရပဲကျွန်တော်အခုလာမဲ့ဒီမယ်ရီလန်းမှာပွဲတွေကျွန်တော်အခုမကြခင်စုံမယ်လीဂျွန်8မှာဂျွန်လ10ရက်နေ့မှာစုံမယ်ဆိုတော့အဲ့ဒီမှာပဲကျွန်တော်ရဲ့ဒီပရိသတ်နဲ့တသားလေးကြာကျွန်တော်လည်းစိတ်တိုင်းကြာတဲ့ချင်းမောင်းများစွာကိုကျွန်တော်ကစုံမှာပေါ့ တထောင်ထဲမှာမှအဲကျွန်တော်စိတ်တိုင်းကြရတဲ့တခြင်းတွေလည်းရှိခဲ့တယ်လို့စိတ်တိုင်းကြတော့လည်းမအောင်မြင်ခဲ့တဲ့တခြင်းတွေရှိမယ်တခါကြတော့လည်းကိုငယ်စဉ်ကထင်တော့ထင်ခဲ့ဒီတခြင်းကကောင်းပါလေဆိုပြီးတော့ထင်ပြီးရေးခဲ့တာပဲဒါပေမဲ့ဒီချိန်ကြတော့သိပြီးအားမရတာမျိုးလည်းရှိတော့ရှိတယ်
လိုင်းကဟိုဒီတေးသချင်းဒီအမှုပညာရှင်တအုပ်နေနဲ့ဟိုဆရာနာရှင်စနစ်ခေတ်ကိုလည်းဖျက်ဆီးခဲ့ရတယ်အခုဆိုရင်ကျမတို့နိုင်ငံမှာဒီမိုကရေစီပေါ့အပြောင်းလဲကုပြောင်းရေးကာလဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရသာဆိုတာတက်လာတယ်ဒီလိုစနစ်ခေတ်စနစ်ဒီတခုကာလကိုဖျက်ဆီးလာတဲ့ဒီတေးရေးအမှုပညာရှင်တအုပ်နေနဲ့ရောအခုဘယ်လိုသုံးသပ်လဲရှင်အခုနိုင်ငံရဲ့အခြေအနေရဲ့နောက်ပြီးတော့ဒီကုဆောင်းလိုင်းရဲ့ဒီအမှုပညာဖန်တီးမှုနဲ့အတူပေါ့နော်နိုင်ငံရဲ့အ
ခြေအနေကျွန်တော်တို့လေးလာစေးဘူးတလောက်ပြည်တွင်းမှာဟောပေါ့အခုဆိုကျွန်တော်တို့ပြည်ပနိုင်ငံတွေတော်တော်များများကိုကျွန်တော်တွားခွင့်ရတာလေဒီလိုပဲကျွန်တော်ရှောက်သွားနေပေါ့ပြည်တွင်းမှာပြန်မဝင်ဖြစ်ဖိနေအဲ့ဒီကကျတော့ကျွန်တော်တို့အခုလောဆယ်မြင်နေရတဲ့အနေအထားလေးကတော့ကျွန်တော်တို့မြန်မာလူမျိုးတွေဟာအတော်လေးစိတ်ဝမ်းကွဲနေတာပေါ့လေမြန်မာနိုင်ငံသားတွေလို့ပြောရမှာပေါ့ဥပမာဟိုဗမာလူမျိုးချင်းတောင်မှကျွန်တော်ဒီပြည်ပမှာဆိုရင်ဖုန်းချောင်း A နဲ့ဖုန်းချောင်း A က B ရပေါ့ဖုန်းချောင်း A နဲ့ B ကတခါတလေဟိုတိတ်ပြီးတော့community မှာတိတ်ပြီးသားသာတာမှဖြစ်တာမျိုးတယောက်နဲ့တယောက်နဲ့အဆင်ပေါင်းသက်ဆက်ဆံရေးအဆင်မပြေဖို့ထင်နေတာမျိုးတွေတွေ့ရတယ်။တိုင်းရင်းသားတွေကဆိုရင်မြန်မာဗမာလူမျိုးတွေကိုဟိုနည်းနည်းနာကျင်နေတာကိုကျွန်တော်တို့တရိပ်ထားမိတယ်။အဲသို့တော့ကျွန်တော်ကအမြဲတမ်းရှင်းပြရအားလုံးပါလေ။ဒီစစ်အာဏာရှင်နေနဲ့ကျွန်တော်တို့ဗမာလူမျိုးဗုဒ္ဓဘာသာတွေနဲ့တော့ခွဲခြားပြီးမြင်ပေးကြဖို့ပေါ့နော်။ကျွန်တော်တို့လည်းအနှိမ့်ဆက်ခံခဲ့ရတဲ့လူမျိုးတွေမှပါတာပဲလေ။ပါတယ်ဆိုတော့အဲ့ဒီအချက်လက်တွေကိုဆိုအခုကျွန်တော်လေးလာတဲ့လောက်တော့ပို့ပြီးတော့စိတ်ဝင်ကွဲလာတယ်ဆိုတဲ့အခြေအနေကတော့ဟိုဘယ်သူမှညင်ချက်ချုပ်ထုတ်လို့ရတဲ့အခြေအနေမျိုးမှမရှိဘူး။ကျွန်တော်ဆိုရင်အမေရိကလူနိုင်ငံမျိုးတခြားနိုင်ငံတွေနိုင်ငံခြားမှာသွားဆိုလာတော့မှကျွန်တော်ဘာဘာသာဝင်လဲဘာလူမျိုးလဲအဲသူတို့နဲ့လူမျိုးချင်းတူရင်လာကြည့်မယ်။သူတို့နဲ့ဘာသာချင်းတူရင်လာကြည့်မယ်။မတူရင်တော့ sorry ပါပဲဆိုတဲ့ဒီအဖြစ်ပြက်တရားတော်တော်ကိုဖြစ်ခဲ့တယ်။တော်တော်ကိုဖြစ်ခဲ့။ဒါကျွန်တော်ဆိုရင်ကန်ကောင်းပြီးအမေရိကမှာထိုက်တဲ့နဲ့တယောက်တည်းဆိုတယ်ဒါပေမဲ့ထိုက်တဲ့နဲ့အောင်မြင်မှုလေးတော့ကျွန်တော်ရခဲ့တယ်ဒါပေမဲ့စိတ်ဝင်ကွဲနေတဲ့အနေအထားတွေလည်းကျွန်တော်တို့အများကြီးလေးလာနိုင်လေးလာသိရှိခဲ့ရတယ်ဆိုတော့ဒါကတော့ကျွန်တော်တို့တတိနိုင်ငံကောင်းဆောင်နေနိုင်ငံရေးကောင်းဆောင်နေတိုင်းရင်းသားကောင်းဆောင်နေအားလုံးတတိထားမယ်အချက်ကလေးဖြစ်ပါတယ်ဟိုစိတ်ဝင်ကွဲတာပို့ပြီးတော့စိုးလာခဲ့ပြီဆိုတဲ့ message တွေပေးချင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဒ
ီကောင်ကျေးဇူးတင်ပါတယ်
တီတီစုဆောင်းနိုင်ကိုမိုင်းအင်ဂျင်နိုင်တွေ့ဆုံမိမြန်ထားတာကိုနားဆင်ခဲ့ကြရတာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7 ဂျူဒူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17 နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင် VOA ရဲ့တင်းငွေနေနည်းညာပဲအစီအစဉ်တွေကိုည7နိုင်အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။အစိုးရအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုမရှိဘဲရပ်တန့်နေတဲ့အခြေအနေကိုကျော်လွှားနိုင်ဖို့အတွက်ဆွေးနွေးပွဲတွေကိုခက်ဆိတ်ဆိတ်ပြုလုပ်လာနေတာကိုတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုတွေရလာနိုင်မှာမလားဆိုတာကိုဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင်။
အခုရပိုင်းအစိုးရရဲ့ငြိမ်းချမ်းရေးပုံဆောင်ရေးအဖွဲ့ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးပွဲတွေခက်ဆိတ်ဆိတ်လုပ်လာတာတွေ့မြင်ရပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့အထူးဒေသလေးမိုင်းလာတပ်ဖွဲ့ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်ပွဲကျင်းပရာမိုင်းလာမှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်လေးဖွဲ့ကိုယ်စားလှယ်တွေတွေ့ကြပါတယ်။အဲ့ဒီနောက်အစိုးရတပ်မတော်နိုင်ငံရေးပါတီလက်နက်ကိုင်တိုင်းဒေသအဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းမှုအဖွဲ့အစည်းအဝေးကျင်းပခဲ့ပြီးဇူလိုင်9ရက်နေ့မှာတော့ကရင်လက်နက်ကိုင်တပ်ဖွဲ့ KNU ကိုယ်စားလှယ်တွေနဲ့အလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။တစ်ဆက်တည်းဆိုသလိုဇူလိုင်17ရက်နေ့မှာရှမ်းလက်နက်ကိုင်တပ်ဖွဲ့ RCSS SSA ကိုယ်စားလှယ်တွေနဲ့တွေ့ပါတယ်။အခုဇူလိုင်လအထက်မှာကိုပဲအတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA လက်မှတ်မထိုးရသေးတဲ့ KNU လက်နက်ကိုင်အဖွဲ့ KNPB နဲ့တွေ့ဆုံဖို့ရှိသလိုတိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အပါအဝင်မြောက်ပိုင်းလက်နက်ကိုင်လေးဖွဲ့နဲ့အ мян ဆုံးပြန်တွေ့ဖို့ရှိတယ်လို့လည်းဆိုပါတယ်။အစိုးရအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုမရှိဘဲရပ်တန့်နေတဲ့အခြေအနေကိုကျော်လွှားနိုင်ဖို့အောင်မြင်တိုးတက်မှုတွေကိုပြသနိုင်ဖို့အခုလိုတွဲဆုံဆွေးနွေးမှုတွေအဆက်မပြတ်လုပ်နေတယ်လို့ယူဆနိုင်ပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုတွေရလာနိုင်မလားဆိုတာကုရပတ်တင်ပြသွားပါမယ်
။မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ကိုအပိုင်း၃ပိုင်းခွဲပြီးကြည့်ရှုရမှာဖြစ်ပါတယ်။ပထမပိုင်းက NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆောင်ရွက်မှုအပိုင်းဒုတိယပိုင်းကလက်ရှိလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေစေ AA ရခိုင်တပ်ဖွဲ့အပါအဝင်ကိုကန့်ကချင်းတအောင်းပလောင်လက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရနိုင်မဲ့အခြေအနေတတိယပိုင်းကတော့အပြစ်ခက်ရက်စဲထားတာနှစ်30ကြာပြီဖြစ်တဲ့အတိုင်း NCA စာချုပ်လက်မှတ်မထိုးနိုင်သေးတဲ့ငြိမ်းချမ်းရေးအပြစ်ဝမရသေးတဲ့ဝါနဲ့မိုင်းလာလိုအင်အားကြီးလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆက်ဆံရေးတွေပဲဖြစ်ပါတယ်။ပထမပိုင်း NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ငင်းကြီးလုပ်ငန်းစဉ်အကောင့်ထဲပေါ်ရမှာတော့တစ်ဆုတ်မှုတွေရှိနေပြီး KNU ကရင်လက်နက်ကိုင်အဖွဲ့ကတရားဝင်ငင်းကြီးဆွေးနွေးပွဲတွေမှာပါဝင်မှုရပ်ဆိုင်းထားတယ်လို့ရှမ်းလက်နက်ကိုင် RCSS SSA တပ်ဖွဲ့ကလည်းအပြစ်ရဲ့စောင့်ကြည့်ရေး GMC လုပ်ငန်းစဉ်တွေမှာပါဝင်ဖို့ယာယီရပ်ဆိုင်းထားတာဖြစ်ပါတယ်။ပြဿနာအရင်ခံကိုပြန်ကြည့်ရင်ပြီးခဲ့တဲ့နှစ်ဆိုးရတက်မတော်တိုင်းဒေသလက်နက်ကိုင်ထိပ်သီးစည်းဝေးမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တခုကြီးသောတက်မတော်ကိစ္စပြည်ထောင်စုကနေခွဲမထွက်ရကိစ္စပြောဆိုရာကနေအစပြုခဲ့တာပါဒီပြဿနာကိုကြော်လွှားဖို့လက်ရှိဆိုးရအမျိုးသားပြန်လည်တင်းမြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအပြိုင်ဆောင်ရွက်ဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုရှင်းပြဆွေးနွေးနေတယ်လို့ဆိုပါရယ်အထိတ်ဖယ်ကတော့တစ်ဆုတ်နေတဲ့ကိစ္စတွေကိုလည်းတည်လဲအောင်ဆွေးနွေးအခြားတစ်ဖက်မှာလည်း NCA စာချုပ်ပါပုံမှန်ငြိမ်းချမ်းရေးလုပ်ငန်းတွေအတိုင်းလဲဆက်သွားရအောင်ဆိုတဲ့သဘောမျိုးပါ
ဒါပေမဲ့ပြဿနာမြဖျားခံရဖြစ်တဲ့တပ်မတော်ဘက်ကတော့တခုထဲသောတပ်မတော်မူဝါဒအတိုင်းဆက်ပြီးရပ်တည်နေတဲ့အကြောင်းဖက်ဒရယ်စနစ်နဲ့ဒီမိုကရေစီကိုလက်ခံပေမဲ့ခွဲထွက်လို့မရတဲ့မူဝါဒကိုဆွဲကင်ထားကြောင်းငြိမ်းချမ်းရေးမူဝါဒ6ရက်ချမှတ်ထားပြီးဖြစ်လို့လုံးဝပြောင်းလဲမှာမဟုတ်ကြောင်းပြီးခဲ့တဲ့ဂျော်လာနှင်းနေကလေးကတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဝင်တွေကတရားဝင်ထုတ်ဖော်ပြောဆိုထားပြီးဖြစ်နေပါတယ်အခြားတစ်ဖက်မှာလည်းကာကွယ်ရေးဦးစီးချုပ်ရဲ့တခုတည်းသောတပ်မတော်ပြောဆိုချက်အပေါ် NCA လက်မှတ်ထိုးထားတဲ့အစင်လာကြီးအင်အားကြီးခင်ယူတပ်ဖွဲ့အတွင်း ကရက်အကြီးကျယ်ရိုက်သွားပြီးဥဆောင်မှုအတွင်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့တဲ့ကိစ္စပါ NCA လက်မှတ်ထိုးပြီးညီညာရေးလုပ်ငန်းစဉ်အကောင့်ထဲပေါ်ခဲ့သူတွေနဲ့စံတရကြီးသူတွေအကြားသဘောထားကွဲလွဲမှုကြောင့်ညီညာရေးလုပ်ငန်းစဉ်တွေမှာတရားဝင်ပြန်ပြီးပါဝင်နိုင်ရေးကြံ့ကြာနေရတာဖြစ်ပါတယ်ဒီချက်တွေအလုံးကိုခြုံငုံသုံးသပ်ကြည့်ရင် NCA စာချုပ်ဆက်ပြီးအကောင့်ထဲပေါ်ဖို့2019ခုနှစ်အတွင်း21ရာစုပင်လုံးညီညာရေးညီလာခံကြီးတစ်ခုကျင်းပနိုင်ရေးဟာရည်မှန်းချက်ပဲဖြစ်ပြီးတကယ်လက်တွေ့ဖြစ်လာမယ်လို့တော့တအားမပြောနိုင်သေးပါဘူး
ဒုတိယတစ်ပိုင်းကလက်ရှိလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင် AA တပ်ဖွဲ့အပါအဝင်ကိုကန့်တအောင်ပလောင် KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆက်ဆံရေးပါပြခဲ့တဲ့ဂျွန်လ30ရင်းဒီကအစိုးရဟာမိုင်းလာမှာအဲ့ဒီလက်နက်ကိုင်လေးဘွဲ့ကိုစလဲရီနဲ့တွေ့ဆုံခဲ့ပြီးနှစ်ဖက် bilateral ceasefire agreement အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအစိုးပြုမူကြမ်းတစ်ခုပေးအပ်ခဲ့ပြီးဖြစ်ပါတယ်။ဒီတွေ့ဆုံမှုကလည်းတရုတ်အစိုးရရဲ့မြန်မာငင်းချင်းဆိုင်ရာကိုစလဲမစ္စတာဆွန်ကိုရှန်းရဲ့ကြောင်းဝင်ညှိနှိုင်းပေးမှုနဲ့ဖြစ်ပေါ်လာတာပါ။အဲ့ဒီမူကြမ်းထဲမှာအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်ဖို့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေဘယ်နေရာမှာအခြေပြုရမလဲတပ်မတော်ဘက်ကဘယ်တပ်ဖွဲ့တွေနေမြေရင်းကထွက်ခွာပေးမယ်အစရှိသဖြင့်ဖော်ပြထားသလိုအပြည့်ရဲ့လက်မှတ်ထိုးပြီးတပ်မတ်အချိန်ကာလတစ်ခုတွင် NCA စာချုပ်လက်မှတ်ထိုးရမယ်လို့အဆိုပြုထားပါတယ်။ဒါနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်တွေဘက်ကအဖြေပြန်ပေးပြန်ညှိနှိုင်းဆွေးနွေးဖို့လိုပါတယ်။လက်တလောရခိုင်ပြည်နယ်မှာတပ်မတော်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေကြဲကြဲပြင်းပြင်းဖြစ်ပွားနေပေမယ့်အစိုးရဘက်က AA တပ်ဖွဲ့ရခိုင်ပြည်နယ်မှာအခြေချခွင့်မပေးဘဲငကိုမူလ KIA နယ်မြေထဲမှာပဲတပ်နေရာချဖို့အဆိုပြုထားပါတယ်။ AA တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခြေချဖို့တန်တိတ်ထန်ချစ조사နေတာမို့ဒီအဆိုပြုချက်နဲ့ပတ်သက်ပြီးနှစ်ဖက်ခါခါတီးတီးသဘောထားကွဲလွဲနိုင်ပါတယ်။နောက်အရေးကြီးတစ်ချက်ဖြစ်တဲ့အပြစ်ရဲ့စာချုပ်ကို NCA စာချုပ်နဲ့ချိတ်ဆက်ထားတဲ့အတွက်အပြစ်ခက်ရက်စဲနိုင်ဖို့ကတော့ခက်ခဲနိုင်ပါတယ
်။အစိုးရနဲ့နှစ်ပေါင်း30ကြာအပြစ်ရထားတဲ့ဝါတက်ဖွဲ့ဘက်ကတော့သူတို့ NCA ထိုးနိုင်ရဲ့အဆိုပြုချက်တရအစိုးရစီပေးပို့ထားပြီးပါပြီ။အလားတူမိုင်းလာတက်ဖွဲ့ဘက်ကလည်းသူတို့လည်းအခြားမှအမိတွေ NCA ထိုးရင်တပြိုင်နက်တည်းထိုးကြမယ်။ညဉ့်ညဉ့်ဆွေးနွေးပွဲဝိုင်းတွေမှာပါဝင်မယ်ဆိုပြီးခြုံသာတဲ့အသုံးအနှုန်းတွေနဲ့ပြောဆိုထားတာရှိနေပါတယ်။တကယ်တော့ NCA စာချုပ်မှာပါဝင်မှုတရုတ်နိုင်ငံဘက်ကအမြဲလိုလိုပေးနေတဲ့ဖိအားကြောင့်မငြင်းနိုင်ပဲပြောဆိုရတာဖြစ်နိုင်ပြီးတကယ်လက်တွေ့ဝါတက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့ NCA ထိုးလာမဲ့အချိန်ကိုမမှန်းဆနိုင်သေးပါဘူးပြောရရင်ညီညာရေးနဲ့ပတ်သက်ပြီးတပ်မတော်ရဲ့မပြောင်းလဲတဲ့တင်းမာတဲ့သဘောထားမူဝါဒတိုင်းသားလက်နက်ကိုင်တွေကင်ဆွဲထားတဲ့ယက်တိချက်စတာတွေနှိုင်းရှင်ချင့်တွက်ရင်သိမကြခင်ကာလညီညာရေးလုပ်ငန်းစဉ်မှာတိုးတက်မှုတွေပါလို့ပြသနိုင်မဲ့အကြောင်းချင်းရာတွေပေါ်ထွက်လာဖို့မမျှော်မှန်းနိုင်သေးကြောင်းပ
ါ။တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။တော်ဒါရှင်တို့အခုနားဆင်နေကြတာက VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့မအေးတန်နာကျော်အစီအစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ရဲ့တိတ်ချစ်သောရရှင်တွေအတွက်မေတ္တာတိလက်ဆောင်တခြင်းတစ်ပုံနဲ့ဖြော့ပြပေးတော့မှာဖြစ်ပါတယ်နော်။အခုအရင်အောင်ဆုံး VOA သောရရှင်တွေ Messenger ကနေပြီးတော့စာရေးပို့လာကြတာတွေကိုပြန်ကြားပေးသွားချင်ပါတယ်။လင်းနေရယူသွားတဲ့မိုးတိမ်ဆိုတဲ့တော်ရရှင်ဒီနာမည်လည်းမကြခဏတော့ကြားရတဲ့ပါတယ်နော်သူက Messenger ကနေပြီးတော့အမြဲတမ်းစာရေးတတ်ပါတယ်သူကမင်္ဂလာညချမ်းမှာ VOE VOE နေ့စဉ်သတင်းတွေတင်ပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နေ့စဉ်နားဆင်အားပေးနေတဲ့တော်ရရှင်မှာ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကိုယ်စိတ်နှစ်ဖြာကျန်းမာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်ကျွန်တော်ကထိုင်းကနေပြီးတော့နားထောင်နေတဲ့ပရိသတ်ပါတယ်ဟုတ်ကဲ့ပါသိနေပါပြီနာမည်အရင်းကလွဲလို့သိနေပါပြီနော်ဘာလို့လဲဆိုသူရဲ့ Facebook accountနာမည်ကတော့ဒီခုနပြောသွားသလိုပဲလင်းနေရယူသွားတဲ့မိုးတိန်ဆိုပြီးခက်ဆန်ဆန်ပေးထားလို့ပါ Messenger ကရေးလာရင်နောက်ထပ် Facebook account ပိုင်ရှင်သောရရှင်ကတန်စင်အလှပန်းမျိုးတရားပါတဲ့သူရဲ့ Facebook account နာမည်ဖြစ်ပါတယ်မိတ်ဆက်ချင်းလို့ပါတရင်နေ့အကုန်နားထောင်ပါတဲ့ဟုတ်ကဲ့ View မြန်မာအစီအစဉ်ကိုအခုလိုအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေပါစေနော် ရင်ဖွင့်ကျင်လို့ပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့ကြော့ကြော့ဖြစ်ပါတယ်သူကဘကိုးတိုင်းဒေသကြီးရေးသားရှင်မြို့နယ်မြို့လားမြို့အမှတ်၅တကြားဆက်ယုံကိုရောင်းချနေတဲ့ကြံတောင်သူတွေကြံရောင်းချရမှာအခက်အခဲဖြစ်နေပါတယ်ဘယ်ကိုတိုင်ကြားဖြေရှင်းရမလဲ VOA သတင်းဌာနအကူအညီတောင်းခံပါတယ်ဟုတ်ကဲ့အခက်အခဲကိုဒီမှာစာရေးပြီးရင်ဖွင့်နိုင်ပါတယ်နော်ပြည်ရေးကတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားထောင်ရင်းနဲ့သူတို့ရဲ့ကိုယ်ပိုင်အယူဆချက်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနိုင်ငံရေးရာကိစ္စတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ရင်ဖွင့်လာတဲ့စာတွေကိုလည်းဖော်ပြပေးသွားကြပါတယ်။ကျွန်မတို့တင်ဆက်ပေးတဲ့သတင်းတစ်ခုကိုနားဆင်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးရေးသတင်းဖြစ်ပါတယ်။အဲ့ဒီသတင်းကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ကတော့စစ်တွေကပါသူကတာဇွားရခိုင်ဆိုတဲ့တော်ရရှင်မှာသူမေးလာတဲ့အချက်ကတော့
ရခိုင်ပြည်နယ်စီးပွားရေးမှာရခိုင်ပြည်ကပေးရမှာလားဒါမှမဟုတ်ရခိုင်ပြည်ကိုပေးမာလာရှင်းရှင်းလင်းလင်းသိကြပါတယ်ကြောက်ဖြူစီးပွားရေးစုံမှာတော့တရုတ်ပြည်ကလူအလုံးအင်းနဲ့လာပြီးအကုန်ယူသွားတာပါပဲနိုင်ငံဖွံ့ဖြိုးတိုးတက်လာရင်ပြည်တွင်းတည်ရန်စာတကုန်သွားပါလိမ့်မယ်မြေအောက်ကနှုတ်ပြီးရင်မြေပေါ်ကိုပြစ်လိုက်တာကြောင့်မြေပေါ်မြေအောက်ကုန်သွားပါပြီ
ဒါကတော့သူကကြောက်ဖြူစီးပွားရေးစုံမှာကြုံနေရတဲ့အဖြစ်ကြောင့်ဒီရခိုင်ဖွံ့ဖြိုးရေးအတွက်လှုံ့ဆော်နေကြတာကိုလည်းစိုးရိမ်နေတဲ့ပုံနဲ့ရေးပို့လိုက်တာဖြစ်ပါတယ်။ Hazen Mathay ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ပါဝင်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင်
။မြန်မာနိုင်ငံအရေးမှာစစ်တပ်ကအစဉ်တစိုက်ပါဝင်လာတာကြောင့်မြန်မာဒေသရင်းနဲ့ကမ္ဘာမှာအနှိမ့်ကျဆုံးစီးရင်ကိုရောက်နေပြီဆိုတာကိုအနှစ်60သမိုင်းကတက်တည်ထူနေပါတယ်။ဒါလုံးဝညင်းလို့မရတဲ့ကိစ္စပါ။ဒီချက်ကိုအခုထိလက်မခံပဲနိုင်ငံရေးမှာတက်မရော်မပါရင်မဖြစ်ဘူးဆိုတဲ့အယူဆကိုဆက်လက်စုပ်ကိုင်ကတက်မရော်ကနိုင်ငံရေးမှာဆက်ပါနေရင်တော့မြမနိုင်ငံရေးဟာဘရော့မှာဖြောင်ပြီးမှမထင်ပါဘူး။စစ်တပ်ကဘာချွင်းချက်မှမရှိဘဲနိုင်ငံရေးကစုပ်ခွာပေးမှပဲ။မြမနိုင်ငံကဖက်ဖက်ကတဖြည်းဖြည်းပြန်နလန်ထူပြီးတိုင်းရင်းသားတွေနဲ့ညီညာရင်းနဲ့တဖြည်းဖြည်းပြန်လည်တည်ဆောက်နိုင်မယ်လို့ယုံကြည်မိပါတယ်။
ကူကူပန်ဆိုတဲ့တော်ရရှင်ကတော့အစိုးရနဲ့တိုင်းရင်းသားတွေကြားမှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့အလားအလာရှိတယ်လဲဆိုတော့သူ့ရဲ့ထင်မြင်ယူဆချက်အခုလိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOA ရဲ့ကျွန်တော်ကတော့လက်ရှိအစိုးရနဲ့တိုင်းရင်းသားတွေကြားငြိမ်းချမ်းရေးရဖို့မလွယ်ဘူးလို့ထင်ပါတယ်။စေအစိုးရဘက်ကငြိမ်းချမ်းရေးလိုချင်ရင်လက်နဲ့ဆွံ့ရမယ်လို့ပြောလိုက်တာဟာဘယ်တော့မှငြိမ်းချမ်းရေးမလုပ်တော့ဘူးငြိမ်းချမ်းရေးမဖြစ်တော့ဘူးလို့ပြောလိုက်တာနဲ့တူနေပါတယ်။တိုင်းသားတွေကလည်းဘရော့မလက်နဲ့စွန့်မှာမဟုတ်ဘူးဆိုတာကျွန်တော်ရဲရဲကြီးပြောရပါတယ်။နောက်ပြီးတော့အစိုးရရဲ့ငញ្ញံရေးမူကဖက်ဒရယ်အသွင်ဆောင်မဲ့ခွဲမထွက်ရလို့စစ်ဘူချုပ်တွေပြောလို့ပြောထရှိကြပါတယ်။ဒီကိစ္စကတော့ကျွန်တော်တို့တိုင်းသားတွေကိုစစ်အစိုးရကဘယ်လောက်ထိအခွင့်အရေးပေးထားသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။မြန်မာအစိုးရနဲ့ပေါင်းစုပြီးနေကြည့်မယ်ထင်ထားသလိုဖြစ်မလာခဲ့ရင်တော့ကျွန်တော်တို့ခွဲထွက်လို့ကခွဲထွက်ခွင့်ပေးထားရပါမယ်။အဲ့လိုပေးထားခြင်းအပြင်စစ်အစိုးရဟာတိုင်းသားတွေကိုအပေါ်စီးကနေမဆက်ဆံတော့ပါဘူး။ခွဲထွက်ခွင့်မရလို့တားမြစ်ထားတာဟာသူတို့တနေ့နေ့တစ်ချိန်ချိန်မှာငယ်မှုပြန်လာနိုင်တယ်လို့အသွင်ပြောင်းတဲ့ပုတ်တင်ညိုတွေဖြစ်လာနိုင်ပါတယ်။ Federal မူကခွဲထွက်လို့ကခွဲထွက်သွားနိုင်ပေမဲ့ Confederate မူကတော့တိုင်းသားတွေခွဲမထွက်နိုင်ဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ပြည်နယ်မှာအာဏာရှိပြီးလုတ်ပန်ခွင့်လည်းရှိတာပေါ့တိုင်းသားတွေခွဲမထွက်ဖို့အလားလာပူများပါတယ်ဟုတ်ကဲ့ပါဒါကျွန်တော်အမြင်ကိုပြောတာပါ
ဒါကတော့တော်ရရှင်နေမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုသူတို့ထင်မြင်တဲ့အပိုင်းအရလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးဆွေးနွေးလာကြတာဖြစ်ပါတယ်ဟုတ်ကဲ့ပါအဲ့ဒီလိုမျိုးကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ပြောနိုင်အောင်လို့လည်းကျမတို့တော်ရရှင်နေလွတ်လွတ်လပ်လပ်ပြောပြီးတော့တော်ရရှင်နေရေးပို့လာကြတဲ့အစားတွေကိုကျမတို့အထူးကြိုဆိုနေပါတယ်နော်ဆိုရဲတော့ရချင်ကတော့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုတင်ချာလေးပြည့်ပြည့်စုံအောင်တင်ဆက်ပေးပါဆိုပြီးပြောလာပါတယ
် VOE ကိုအမြဲတမ်းထောက်ပါတယ်အစီအစဉ်တွေကောင်းမွန်ပါတယ်တိုက်ရိုက်လေးလိုက်အစီအစဉ်ကိုအချိန်တိုးတင်ပါတယ်ဘာကြောင့်လဲဆိုတော့ဆွေးနွေးချက်ကိုပြီးအောင်ဆုံးအောင်နားထောင်ပေးပါ VOE ကကိုမတွေလိုအဲယာကွန်လေးနဲ့မဟုတ်ပါဘူးထမင်းနဲ့မမှန်သူတွေပါစကားတခွန်းကြောင့်ကဘာအသိစေနိုင်ပါတယ်စကားစာမဖြတ်သင့်ပါဘူးအကိုမတို့ဘာဆက်ပြောမလဲသိချင်ပါပါဒီသဘောပါပဲကိုချင်းစာတရားဖြင့်ကုသိုလ်ပြုနိုင်ကြပါစေ
ဟုတ်ကဲ့ပါကိုကြီးဒီမှာလဲဟိုဒီကိုလိုပဲတော်ရရှင်နေတော်တော်များများဒီကိစ္စနဲ့ပတ်သက်ပြီးတော့ဆော်ရကတက်ကြတိုင်းတန်းကြတာလဲရရှိပါတယ်เนาะကျမတို့ဒီဘက်ကနေအတန်ဖြဲရတယ်ဆိုတော့ကလည်းကျမတို့ကအချိန်ကိုအတိအကျထုတ်လွှင့်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကအတန်မဖြတ်ဘဲနဲ့ဒီလူတယောက်တည်းကိုပဲဒီအရှိကြီးပေးပြောနေတာမျိုးဆိုရင်တော့တခြားသူတွေလည်းပြောခွင့်မကြုံလိုက်ဖဲနဲ့နောက်ပြီးတော့အချိန်ကလည်းကျမတို့ပြည့်သွားတဲ့အခါမှာသူတို့ရဲ့ဒီဂျိုရုဆလောင်ကနေအတန်တွေကလိုင်းကအလိုလိုပြတ်တောက်သွားတာဖြစ်ပါတယ်တခြားအစီအစဉ်တွေလည်းကျမတို့အချိန်နဲ့ဟိုအစီအစဉ်ကြိုက်ထားလို့ထုတ်လွှင့်လို့မရပဲနဲ့အကုန်လုံးဒုက္ခရောက်ပြီးတော့စကားတန်လန်ဆွေးနွေးဝဲတန်လန်နဲ့ဒီရေဒီယိုအစီအစဉ်ကိုလက်စားတက်လိုက်ရတဲ့အခြေအနေကိုရောက်မှာပါ။ဒါကြောင့်မလို့ကျမတို့ကလည်းဖြတ်ရတာပါနော်။ကျမတို့ဒီအတန်ထုတ်လွှင့်ခြင်းတွေအများကြီးရှိတယ်ဆိုရင်တော့လည်းဘယ်သူပဲပါပြောပြောပြီးဆုံးအောင်ပြောပလိစေဆိုပြီးတော့ထားလို့ရပါတယ်။ဒီမှာတိုက်ရိုက်လေလိုင်းလေလိုင်းပေါ်မှာဆွေးနွေးတာကအပြင်မှာအဲ့လိုကျင်းပတဲ့ဆွေးနွေးပွဲတွေနဲ့ကြွားချတဲ့အချက်ပဲဖြစ်ပါတယ်။ဒါကိုနားလည်ပေးလိုက်မယ်လို့မျှော်လင့်ပါတယ်နော်။ဒီတော်ရရှင်လိုပဲတခြားဒီကိစ္စနဲ့ပတ်သက်ပြီးမကြည်လည်တဲ့တော်ရရှင်နဲ့ရှင်လည်းကျွန်မအခုရှင်းပြတာလေးကိုနားလည်သဘောပေါက်လက်ခံလိုက်မယ်လို့ယူဆပါရရှင်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။တော်ရရှင်တယောက်မေးလာတဲ့မေးခွန်းတိုလေးကိုလည်းကျွန်မဖြေပေးချင်ပါတယ်။ကိုရဲပါ Messenger ကနေပြီးတော့လှမ်းပေးတာပါ။ Messenger ကနေပြီးတော့လည်းလှမ်းပြီးတော့ဖြေပေးပါမယ်နော်။ VO ရဲ့ဖတ်စင်ခဏကိုဘယ်လိုရှာလို့ရပါလဲတဲ့။ဟုတ်ကဲ့ဒီမှာကိုရဲကိုကျွန်မပြန်ပြီးတော့မေးချင်တာကဒီအပတ်စဉ်ခဏဆိုတာဘယ်နေရာမှာရှာခြင်းလဲဆိုတာကိုကျွန်မမေးချင်ပါတယ်။အကြောင်းရင်းကတော့ကျမတို့စီမှာ VOA မြန်မာပိုင်း web စာမျက်နှာလည်းရှိတယ်လို့မျိုး VOA မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာလည်းရှိပါတယ်။အဲ့တော့ဘယ်ဟာကိုတုံးတယ်ပုံမှန်မူတည်ပြီးတော့ကျမရဲ့အဖြေကတော့ကွဲပါလိမ့်မယ်။တကယ်လို့ internet website VOA မြန်မာပိုင်းရဲ့ internet website ပေါ်မှာရှာခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့အဲ့ bamis.voanews.com ဆိုတဲ့ကျမတို့ internet စာမျက်နှာကိုတွားလိုက်ပါ။အဲ့ဒီကိုရောက်တဲ့အခါမှာပထမဦးဆုံးတွေ့တွေ့ချင်းစာမျက်နှာမှာပဲအပတ်စဉ်ကဏ္ဍများဆိုတဲ့နေရာကိုတွေ့ပါလိမ့်မယ်ထိန်းနှားမှာပါအဲ့ဒါကိုထိန်းလိုက်တဲ့အခါမှာရေဒီယိုလားဒါမှမဟုတ်ရင်လည်း TV လားရွေးချယ်လို့ရပါတယ်အဲ့မှာရေဒီယိုအပတ်စဉ်ကဏ္ဍနဲ့ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍတွားပြီးတော့ရှာလို့ရပါတယ်နော်ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍဆိုတာကတော့ကျမတို့ဒီနေ့စဉ်တင်ဆက်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာရောပြီးတော့စနေတနင်္ဂနွေမှာဆိုရင်တော့ကျမတို့ကဒီလိုမျိုးရုပ်မြင်သံကြားအစီအစဉ်တွေကြီးပဲတန်းစီပြီးတော့လွှင့်လာမလို့အဲ့ကအစီအစဉ်တွေရောကဏ္ဍတစ်ခုချင်းစီပြန်ပြီးတော့ခွဲပြီးတော့တင်ပေးထားပါတယ်ရေဒီယိုအစီအစဉ်တွေဆိုရင်လည်းကျမတို့မနေ့ညနေပိုင်းတွေမှာအပတ်စဉ်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့မှာအစီအစဉ်နာမည်အလိုက်ဥပမာဆိုရင်မြန်မာပြည်ကပေးစာများတိုက်ရိုက်လေလံအစီအစဉ်အဲ့ဒီနေရာချင်းကိုတွားပြီးရွေးချယ်တဲ့အခါမှာဒီအပတ်စဉ်ထုတ်လွှင့်ပေးသွားတဲ့ခန္ဓာတွေကိုတော်တော်ကြာကြာအထည်ပြန်ပြီးတော့ရှာပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Facebook စာမျက်နှာမှာတော့အဲ့လိုမျိုးခန္ဓာတစ်ခုချင်းစီခွဲထားလို့မရပါဘူး။ဒါကြောင့်မို့နေ့အလိုက်ပဲဥမာကြာတာပြင်းနေဆိုရင်တော့ကြာတာပြင်းထုတ်လွှင့်ပေးတဲ့အပတ်စဉ်ခန္ဓာကိုတွားပြီးတော့နားဆင်လို့ရပါတယ်။ဒါမှမဟုတ်လည်းတနင်္ဂနွေနေ့ဆိုရင်တနင်္ဂနွေနေ့မှာထုတ်လွှင့်ပေးတဲ့အပတ်စဉ်ခန္ဓာကိုရေဒီယိုအပတ်စဉ်ခန္ဓာ၊ရုပ်မြင်သံကြားအပတ်စဉ်ခန္ဓာကိုလည်းအဲ့ Facebook မှာအဲ့ရက်မှာတွားပြီးတော့ကြည့်ရှုလို့ရပါတယ်။အဟောင်းကိုပြန်ရှာမယ်ဆိုရင်တော့အဲ့ထုတ်လွှင့်ပေးတဲ့ရက်စွဲအထိရောက်အောင်လို့ပဲတဖြည်းဖြည်းချင်းနဲ့ပြန်ပြီးတော့အနောက်ဘက်ကိုပြန်လှိမ့်ပြီးတော့ရှာရမှာဖြစ်ပါတယ်ရှင်။ကျမဖြေပေးတဲ့အဖြေကပြည့်စုံမှုရှိလိမ့်မယ်လို့ထင်ပါတယ်เนาะ။နောက်မလဲတာရှင်းလဲပြန်ပြီးတော့ဆက်ရေးနိုင်ပါတယ်ရှင်။တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းအခုဆက်ပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်เนาะ။ဟန်ကိုဖြိုးဆိုတဲ့တော်ရရှင်ရေးလာတာပါ။စီးပွားရေးလုပ်ငန်းတွေမကောင်းအလုပ်ကိုင်းနေလည်းမကောင်းလို့တော်တော်ဒုက္ခရောက်ကြရပါတယ်တဲ့။စာမေးပဲနဲ့ကျမတို့စကားပြောဖြစ်တဲ့တော်ရရှင်တွေလည်းဒါမျိုးတွေပဲညီးလာကြတာတွေ့ရပါတယ်။ Facebook ပေါ်ကစာမျက်နှာပေါ်မှာလည်းအဓိကလူတွေကစောင့်ဝင်နေရတဲ့အတွက်တော်တော်ကိုမပြေမလည်နဲ့ရုန်းကန်နေရတဲ့အနေအထားတွေကိုရှင်းဖွင့်လာတာအများတန်းတွေ့နေရပါတယ်။ဒီလိုအခြေအနေတွေတိုက်ဆိုင်မှုရှိလို့ရင်ဖွင့်ခြင်းနဲ့ဆိုရင်လည်း VOE ကိုစာရေးကြပါလို့ဖိတ်ခေါ်ချင်ပါတယ်နော်။တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ကိုမကြောက်ရင်ပါပဲတေးလက်ဆောင်ထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း Season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေတူတောင်းထားတဲ့မြန်မာသရှင်တွေပုံနဲ့ဖြောပြပေးခြင်းပါလေ။ရန်တိုင်းရှိုးဆိုတဲ့သောရရှင်မက်ဆင်ဂျာမှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါလေ။အမတ်တရသရှင်တွေတောင်းခြင်းပါလေ။30မြို့တဲပြူချေးရွာကကိုအေးမင်းအောင်တွေ့ရမဲသိမျိုးပြားစီကြီးရွာကမောင်ရန်တိုင်းဆိုကဖြိုးပြေဆောင်ရဲ့လာရိတ်ဆိုတဲ့တခြင်းလေးနဲ့မေတ္တာဒေလက်ဆောင်ပါခြင်းပါလေတဲ့အထူးကျေးဇူးတင်ပါတယ် VOY ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်တိုင်းဆိုကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့တခြင်းလေးကိုအတူတူနားထောင်ကြည့်လိုက်ရအောင်ပါနော်ဖြိုးပြေဆောင်တည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေ
จานลงลายสนมุดากินเอสกาบาลูเรมิงอจายแลกูจีนะลุปยงนิเมกาสติบุตเทมาเบเนนลุเทนาลุบาငါဘယ်လဲမချိနေလေဘောင်းကမထားတဲ့ချစ်တွေနဲ့ရှင်သာမဲနေရတွေ့တဲ့အယောင်ဆိုပဲချစ်နေမယ်မဖြစ်နိုင်တာတွေသိကြောင်းသာရင်လေမင်းစည်းသနာတွေချစ်နေတာတွေจีกบามีเรมามีชีเรเนียกันตะเนตคูงามเนบูเซดายาเรกีนีชาวซวาโบลาตาจีเปียวปูเรคลีลีเทียวโลเยอายเงเรกาลาเยคเฮดา
ပြုတ်ပြေဆုံးတည်ဆိုထားတဲ့လာရိတ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာရီရင်ဖွင့်စာရီနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
Ya mole me a beshime oh me do sound le shime re ga do me pu de chin nai na re de chao ta yin le me see the na re ne chin na ta chue di ga ba
ဧသနာကျော်ရဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်နိုင်ပါပြီ
။ပူလန်နိုင်ငံကအသက်84နှစ်အရွယ်မင်းသမီးဟောင်းတယောက်ဟာအလှပြမော်ဒယ်ပြန်လုပ်နေပါတယ်။ဟယ်လီနာနိုရိုဗစ်ချာအသက်80အရွယ်မှာမော်ဒယ်အဖြစ်ပြန်လည်လုပ်ကိုင်ခဲ့တာဖြစ်ပြီးအလာတတ်ပုံမျိုးစုံရိုက်တယ်လို့ခတ်ဝော့လမ်းလျှောက်တာမျိုးလဲလှုပ်ပါတယ်မိကပ်အပြည့်အစုံအင်ကြီးအစိမ်းရောင်ဝတ်ဆင်ထားပြီးကင်မရာရှေ့မှာပုံစံအမျိုးမျိုးလှုပ်ပြနေတဲ့ဟယ်လီနာအတွက်တော့ဒါဟာတခြားအသက်ကြီးတဲ့သူတွေလဲဒါမျိုးလုပ်နိုင်နေဆိုတာပြဖို့ဖြစ်တယ်လို့ပြောပါတယ်အသက်အရွယ်ကြီးသူတွေအနေနဲ့သူတို့ဘာသာသူတို့ယုံကြည်မှုရှိစေပြီးကိုဖြစ်ချင်တဲ့အိမ်မက်တွေဆန္ဒတွေကိုအကောင့်ထဲပေါ်နိုင်စေဖို့ဖြစ်တယ်လို့လဲပြောပါတယ်သူကတော့လက်ရှိမော်ဒယ်ဘဝမှာပျော်နေပြီးအသက်ကြီးတဲ့ဘဝမှာလုံနိုင်သလောက်လှုပ်သွားဖို့ရည်ရွယ်ထားပါတယ်ရှင
်ဂျိမန်နိုင်ငံကဘီတူကចောင်းသားចောင်းသူ2ယောက်ဟာမျိုးသမီးတွေအလွယ်တကူရှူရှူပေါက်နိုင်တဲ့အိမ်သာတစ်တစ်မျိုးကိုတီထွင်လိုက်ပါတယ်ပန်းရောင်လက်ပီးလို့ခေါ်တဲ့ကြီးငယ်စွန့်နိုင်တဲ့အိမ်သာဟာဂျီနာပယ်ရီယာနဲ့ အလက်ဇန်ဒား H. ဘတ်တိုရဲ့တီထွင်မှုဖြစ်ပါတယ်။ဒီအိမ်သာထွင်မှုအကြံဉာဏ်ကိုနာမည်ကြီးဂီတဖျော်ဖြေပွဲတွေမှာစေတနာဝန်ထမ်းလုပ်ရင်းရလာတာပါ။ရှူရှူပေါက်ချင်တဲ့အမျိုးသမီး90ရာခိုင်နှုန်းဟာအိမ်သာတွေရှေ့မှာအချိန်အကြာကြီးစောင့်နေရတာကြောင့်အခုလိုကျင်းငယ်ဆွန့်ဖို့အတွက်တီးတန့်အိမ်သာကိုတီထွင်လိုက်တာပါ။ဆောင်ဆိုင်ရတဲ့အချိန်ရော့ကျစေရုံသာမကဘေးနားမှာဘာတွေဖြစ်နေလဲဆိုတာကိုပါသိရတာကြောင့်လုံခြုံမှုရှိစေမှာပါလို့တီထွင်သူတွေကပြောပါတယ်။အိမ်သာကိုတီထွင်ထားတဲ့ဒီဇိုင်းကအဝိုင်းပုံစံအကာအရန်ရှိပြီးတော့ထိုင်လိုက်တဲ့အခါမှာအပြင်ဘက်ကလမ်းလျှောက်လာသူတွေကိုမြင်နိုင်တာပါ။လောလောဆယ်မှာတော့အသုံးပြုသူတွေရဲ့တုံ့ပြန်မှုကကောင်းပြီးဥရောပနဲ့ဩစတြေးလျအထိကျင်းပမဲ့ဂီတဖျော်ဖြေပွဲတွေမှာအသုံးပြုဖို့ရည်ရွယ်ထားပါတယ်။
ไนจีเรียနိုင်ငံလာကိုမျိုးကပကြီးဆီယာမလေးတယောက်ကတော့ကြောင်ချစ်တယ်လို့ပကြီးတွေစွဲပြီးနာမည်ကြီးလာပါတယ်။ Olarinte Ayan Fawwa ရဲ့ပကြီးကားလေးတွေဟာကြောင်ချစ်တယ်လို့ဟိုချစ်တီချစ်နဲ့စထားပေမဲ့လေကာတွန်းပုံလိုတဏှာကြီးတွေကစက်ကောင်တွေကိုဖန်တီးထားတာပါ။သူဟာငငယ်ကလေးကရုပ်ပုံတွေစွဲတာဝါသနာပါတာဖြစ်ပြီးတော့2015ခုနှစ်လောက်ကစပြီးအခုလိုကြောင်ချစ်ပကြီးလေးတွေကိုအနုပညာသင်တန်းတက်ရင်ဖန်တီးခဲ့တာလို့ပြောပါတယ်။ပြည်ခဲ့တဲ့နှစ်ကပဲအနုစီဝဗေဒပညာရက်နဲ့ပွဲယူထားတာဖြစ်ပေမဲ့အနုပညာပကြီးဆွဲတဲ့အလုပ်ကိုပဲလုပ်တော့မယ်လို့ပြောပါရယ်ဒီပြည်ခဲ့တဲ့နှစ်နှစ်အတွင်းမှာအယန်ဖာဝူလာဟာကြောင်ချစ်ပကြီးပေါင်း100ကျော်ကိုရေးဆွဲခဲ့ပါရယ်တပုံဆွဲရင်10မိနစ်ကနေ9လကျော်အထိကြာတက်ပြီးတပုံကိုအနည်းဆုံးဒေါ်လာ140လောက်နဲ့ရောင်းချပါရယ်အခုလိုလူပုံတွေရေးဆွဲသလိုနိုင်ဂျီးရီးယားနိုင်ငံရေးဆိုင်နေရတဲ့လူမှုရေးအခက်အခဲတွေကိုလည်းရေးဆွဲပါရယ်သူရဲ့App Nipa Siri တယောစာပုံလေးဟာနိုင်ဂျီးရီးယားနိုင်ငံရင်ဆိုင်နေရတဲ့ပုံမှန်လိုလိုမီးဖြတ်တဲ့အကြောင်းကိုရေးဆွဲထားတာပါ။သူအားလက်ထက်အချိန်တွေမှာဒေသအတွင်းမှာပကြီးအခမဲ့တင် जा ပေးပါရရှင
်။ကိုငိမ့်ညနဲ့မက်ခင်ဖြူထွေးတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။တော်တာရှင်တို့အနေနဲ့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာလိုက်ကတစင်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်စာတိုင်းတက်တာအမှတ် 855 ရန်ကုန်စာတိုင်းကြီးရန်ကုန်မြို့ဖြစ်ပါရဲ့ရှင်ခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါနယ်ထရန့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့အရင်သမ္မတဟောင်းဘရော့ခ်အိုဘားမားအပေါ်မှာမလို့မုန်းထားစိတ်နဲ့တန်တမာရေးရတမင်သက်သက်ဖြတ်လို့ဖြတ်စီလုပ်တဲ့လို့ရဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သံမဟောင်းကမှတ်ယူတယ်လို့ဗြိတိန်သတင်းစာကဒီကနေ့မှထပ်မံဖော်ပြလိုက်ပါတယ်။ဗြိတိန်သံမဟောင်းကင်ဒါရော့ရဲ့ဖောက်ကြားသွားတဲ့တန်တမာမတန်းအစ်စ်တွေနောက်ထပ်ထွက်ပေါ်လာပြီးတဲ့နောက်သမေးသတင်းစာကဒီကနေ့မှဖော်ပြလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွင်ကတရားဝင်နိုင်ငံခြားသားတွေကိုနေရာပြန်ပို့ပြီးတော့ဖမ်းဆီးမှုတွေကိုနိုင်ငံအဝန်းမှာဒီကနေ့မှာစတင်ဖို့ရှိနေပါတယ်ချီကာဂိုလော့စန်ဂျလိစ်နယူးယောက်အပါအဝင်အမေရိကန်မျိုးကြီးတွေမှာရှိတဲ့မိသားစုရာခိုင်နှုန်းကိုအမေရိကန်လူမှုကြီးကြပ်ရေးနဲ့အောက်ခွန်ဦးစီးဌာန ICE တာဝန်ရှိသူတွေကဖမ်းဆီးဖို့ဆောင်ရွက်နေတာဖြစ်ပါတယ်ဒါကိုသမ္မတဒေါနယ်ထရမ့်ကတောက်ချနေကအတည်ပြုခဲ့တာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မန်ဟတ်တန်နောက်ဖက်ခြမ်းမှာစနေနေ့ညနေပိုင်းကလက်ဆက်မီပြတ်တောက်သွားခဲ့ပြီးအဲ့နောက်ညတကောင်မတိုင်ခင်မှာတော့မီးပြန်ရခဲ့တယ်လို့ညောင်မျိုးတောင်ဝရှိသူတွေကပြောပါတယ်အဲ့လိုမီးပြက်ခဲ့လို့အင်ဂျင်နဲ့ဇီဝိုင်းလုပ်ငန်းစုစုပေါင်း 9,200 လောက်လျှက်စစ်မီးပြက်တောက်ခဲ့တယ်လို့လည်း Con Edison လျှက်စစ်မီးကုမ္ပဏီကပြောပါတယ်အင်ဒိုနီးရှားနိုင်ငံရှေးပိုင်း Tanjung မြို့ရဲ့အရှေ့တောင်ဘက်မှာတော့ပြင်ရ 9.3 magnitude ရှိတဲ့ငြိမ်းတစ်ခုဒီကနေ့မှလှုပ်ခတ်သွားခဲ့တယ်လို့ American ဘူမိတိုင်တာစောင့်ကြည့်ဌာနကပြောကြားလိုက်ပါတယ်ဟောင်ကောင်ကတရုတ်ပြည်မကြီးနဲ့ဆက်နေတဲ့ရှာတင်းဆိုတဲ့အရက်မှာတနင်္ဂနွေနေ့ဒီကနေ့ဆန္ဒပြမှုအတွင်းမှာရဲတွေကရာဘာဒုတ်တွေငရုတ်ရည်တွေတုံးပြီးတော့ဆန္ဒပြတဲ့သူတွေကိုလူစုခွဲခဲ့ပါတယ်။ဟောင်ကောင်မှာထောင်ထဲချီတဲ့ဆန္ဒပြတဲ့သူတွေဟာတရုတ်ပြည်မကြီးကဈေးတယ်တွေ၊ကုန်တယ်တွေနဲ့လူစီကားထင်ရှားတဲ့နေရာမှာဒုတိယနေ့အဖြစ်နဲ့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇိနပ်အဗ်ဒူရာမန်ဖြစ်ပါတယ်။တင်းနင်းနေညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသင်အောင်ပါ
This program has come to you from the Voice of America, Washington.